Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဇူလိုင်လ22ရက်ပုံထူးနေ့ညဖက်9:00နာရီ09:00အစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဘိုင်းတိုမီတာ24 25နဲ့51တို့ကနေဖန်ယူနာဆင်နိုင်ပါတယ်။ကျမနန်းလောပါခုညပိုင်းအစီအစဉ်တွေတာဝန်ယူတင်ဆက်ပေးပါမယ်
။ကျွန်တော်အောင်လင်းဟုကဒီညနားဆင်ရမယ့်သတင်းတွေမှာတော့အီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်တဲ့သဘောတူညီချက်ပေါ်တန်ရာဝင်နေတဲ့မဟာမိတ်တွေကိုစီယုံမှုအမေရိကန်ကာဝေးဝန်ကြီး H. Carter sorry နိုင်ငံမှာရောက်နေပါတယ်။ဗန်နာရေးချက်တဲ့ဖြစ်ချင်းမှုစူးစမ်းနေတဲ့ခရီးနိုင်ငံကဝန်ကြီးချုပ်ဗန်လုံငန်းနဲ့ရှင်နေတဲ့ဒီကနေ့တွေ့ပါတယ်။ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုကိုဝင်းမင်းနဲ့တူညီညာပေးမှာပါ
။ကောင်းပါပြီရှင်။အစိုးရရဲ့ငြိမ်းချမ်းရေးဆွေးနွေးရေးကိုယ်စားလှယ်အဖွဲ့နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့ကိုယ်စားလှယ်အဖွဲ့ရဲ့ဒီကနေ့ရန်ကုန်မြို့မှာတနင်္ဂနွေလုံးအပြစ်ခတ်ရဆဲရေးစာချုပ်မူကြမ်းအချောသက်စီဝေးနဲ့ပတ်သက်လို့တော့
အစိုးရအနေနဲ့ SCCD နဲ့ဆက်ဆွေးနွေးကြတဲ့ကအစိုးရဘက်ကဘယ်အဖွဲ့အစည်းနဲ့ပမာဥပဒေနဲ့မှရေးထိုးမယ်ဆိုတဲ့
ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီ UPWC ရဲ့ဥက္ကဋ္ဌပြည်ထောင်စုဝန်ကြီးဦးအောင်မင်းမရှင်အပြည့်စုံကုန်နောက်ပိုင်းမှာတင်ပြပါမယ်။ဒါအပြင်တစ်ခိုးထုတ်မှုနဲ့တရားစွဲဆိုခံထားရတဲ့တရုတ်နိုင်ငံသားအယောက်တရားကျော်ကိုကချင်ပြည်နယ်မြစ်ကြီးနားခရိုင်တရားရုံးကနေဒီကနေ့ဘလို့ပြစ်ဒဏ်စီရင်ချမှတ်လိုက်ပါတယ်လဲ။တရားဝင်နိုင်ငံကလက်မှတ်မရှိကြတဲ့ပြည်ပရောက်မြန်မာနိုင်ငံသားတွေဘလို့မဲပေးနိုင်မလဲဆိုတဲ့အကြောင်းတွေကိုသတင်းတွေအပြီးမှတင်ပြသွားဖို့ရှိပါတယ်။ခုရင်ဆုံးတော့ပုတ္တဟူးနဲ့ညပိုင်းနောက်ဆုံးရထားတဲ့သတင်းတွေကိုကိုအောင်လင်းဦးနဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင်
။ယူရန်နိုင်ငံရဲ့နျူကလ িয়ার စီစဉ်နဲ့ပတ်သက်လို့ရရှိထားတဲ့သဘောတူညီချက်ကနေထွက်ပေါ်လာမဲ့အကျိုးရလဒ်ပေါ်တန်ရာဝင်နေတဲ့မဟာမိတ်တွေကိုစီယုံမှုရည်ရွယ်ထားတဲ့ဒေတာရင်းခီးစင်ရဲ့တစိတ်တစ်ပိုင်းဖြစ်အမေရိကန်ကာဝေးဝန်ကြီး H. Carter ဒီကနေ့ Saudi Arabia နိုင်ငံမှာရောက်နေပါတယ်။ဒီလ14ရက်နေ့တုန်းကရရှိထားတဲ့ UN Nuclear သဘောတူညီချက်ပေါ် Sorry အနာမဏီကတော့လူသိရှင်ကြားကန့်ကွက်တာလည်းမရှိထောက်ခံတာမျိုးလည်းမရှိပါဘူး။ American ကာဝေးဝန်ကြီးက Sorry ပြင် Salman ကာဝေးဝန်ကြီးတို့နဲ့တွေ့ဆုံဆွေးနွေးဖို့ရှိပြီးဒီနောက်မှာတော့ Jordan နိုင်ငံကိုတစ်ခေါက်ပြန်သွားပြီး Jordan စစ်ဘက်ခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးမှာပါ။မနေ့တုန်းကတော့ Syria နိုင်ငံကစစ်သွေးကြွပြင်မှတ်တွေပေါ်ထိုးစစ်ဆင်နေတဲ့ Jordan နိုင်ငံမြောက်ပိုင်းကလေတပ်ခြေစိုက်စခန်းတစ်ခုကိုဝန်ကြီးကာတာတောရောက်ခဲ့ပြီးညွန်ပေါင်းတပ်ဖွဲ့တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။ Jordan ခီးစင်မတန်မီမှာတော့ဝန်ကြီးကာတာဣဇရဲလနိုင်ငံကိုတောရောက်ပြီးဝန်ကြီးချုပ်ဘင်ဂျမင်နတန်ယာဟုနဲ့တွေ့ဆုံခဲ့သလို Iran Nuclear ရေးသဘောတူညီချက်ရရှိပြီးတဲ့နောက်ပိုင်းအမေရိကန်ရဲ့လူညိုရေးဆရာအကူအညီထောက်ပံ့တွေကိုဆက်လက်ပြီးပေးရသွားမယ်ဆိုတာကိုလည်းအာမခန်စကားပြောကြားသွားပါတယ်။ဂျေရုဆလင်ကဣဇရဲလဝန်ကြီးချုပ်ရုံးခန်းမှာ2နာရီနီးပါးတွေ့ဆုံဆွေးနွေးမှုပြီးမှတော့အရာရာတိုင်းမှာသဘောတူညီနိုင်တဲ့အခြေအနေမျိုးတော့မရှိခဲ့ဘူးလို့လည်းဝန်ကြီးကာတာကအတိအမှတ်ပြုပြောဆိုသွားပါတယ်။
အယ်ခိုင်ဒါချမ်းဖက်အဖွဲ့အတွက်နှစ်ပေါင်းများစွာလှုပ်လှုပ်ပေးနေသူတို့ဟာစီးရီးယားနိုင်ငံဆာမဒါမြို့နေသွားလာနေစဉ်ဒီလာဆန်းတို့ကအမေရိကန်ရဲ့လေကြောင်းထိုးစစ်တွင်သေဆုံးသွားတဲ့အကြောင်းအမေရိကန်ပင်တဂွန်စစ်ဌာနချုပ်ကထုတ်ပြောလိုက်ပါတယ်။သေဆုံးသွားသူမွတ်ဆင်အယ်ဖာဒလီဟာကားနဲ့ခီးသွားနေတဲ့ဇူလိုင်6ရက်နေ့ကပဲပြစ်ခတ်ခဲ့ရတာပါ။အယ်ခိုင်ဒါချမ်းဖက်အဖွဲ့နဲ့ဆက်နွယ်ထားတဲ့ကွန်ရက်တစ်ခုဖြစ်တဲ့ကူရာဆန်အဖွဲ့ရဲ့ခေါင်းဆောင်ဖြစ်သူအယ်ဖာဒလီဟာအမေရိကန်ပြည်ထောင်စုနဲ့မဟာမိတ်တွေကိုပြစ်မှတ်ထားတိုက်ခိုက်နေသူဖြစ်တယ်လို့လည်းပင်တဂွန်စစ်ဌာနချုပ်ပြောခွင့်ရရေတပ်ဗိုလ်ချုပ်ကြီးဂျက်ဖ်ဒေးဗစ်ကကြေညာချက်ထဲမှာထုတ်ပြောခဲ့ပါတယ်။သူဟာအမေရိကန်ပြည်ထောင်စုကို2011ခုနှစ်စက်တင်ဘာလ17ရက်နေ့တုန်းကအကြမ်းဖက်တိုက်ခိုက်ရာမှာကြိုတင်အသိပေးခံခဲ့ရတဲ့အယ်ခိုင်ဒါအဖွဲ့ကယုံကြည်စိတ်ချသူအနေချင်းတက်ကတယောက်ဖြစ်တယ်လို့တိုက်ခိုက်မှုတွေကိုကြိုးကန်စီစဉ်နေသူအဆင့်မြင့်ခေါင်းဆောင်တူလည်းဖြစ်တယ်လို့ပြောဆိုခဲ့တာပါ။ကူဝိတ်နိုင်ငံကဖီလကာကျွမ်းမှာအမေရိကန်မရိန်းတပ်ဖွဲ့ဝင်တွေကိုတိုက်ခိုက်ခဲ့မှုနဲ့ပြင်သစ်သင်္ဘော MV Limbaugh ကိုတိုက်ခိုက်မှုတွေပါဝင်2002ခုနှစ်အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ဆက်နွယ်နေသူဖြစ်တယ်လို့လည်းပင်တဂွန်စစ်ဌာနချုပ်ကထုတ်ပြောထားပါတယ်။သူအခုလိုသေဆုံးသွားတဲ့အတွက်အမေရိကန်နဲ့မဟာမိတ်တပ်တွေကိုအယ်ကိုင်ဒါအဖွဲ့ကပြည်ပနိုင်ငံတွေမှာတိုက်ခိုက်မှုတွေမှာအားရော့သွားနိုင်တယ်လို့လည်းပင်တဂွန်ရဲ့ကြေညာချက်ကဖော်ပြခဲ့ပါတယ်ခင်ဗျာ။
အာဖဂန်နိုင်ငံမြောက်ပိုင်းကလူစီကာရဈေးတစ်ခုအတွင်းပောက်ခွဲပစ္စည်းတွေအပြစ်တင်ဆောင်လာတဲ့ကားစင်းနဲ့အထူးကံဘုံခွဲတက်ခတ်မှုတစ်ခုကြောင့်လူ19ယောက်ထက်မနည်းသေဆုံးပြီး35ယောက်လောက်ဒဏ်ရာရသွားတဲ့အကြောင်းရဲတပ်ဖွဲ့ကပြောပါတယ်။မတူညီဖြစ်နေတဲ့ဖိုင်ယက်ပြည်နယ်ကဒီကနေ့ဘုံခွဲတက်ခတ်မှုဟာစစ်သားတွေကိုပြစ်မှတ်ထားဖို့ရတဲ့အကြောင်းပြည်နယ်ဒုတိယရဲမှုကြီးဘာယလီယာဘာရှာယာကပြောဆိုခဲ့တာပါ။ကုလသမဂ္ဂကတော့လူသက်တွေကိုတန်ဖိုးမထားတဲ့လောက်ရအဖြစ်ကြေညာချက်ထုတ်ပြန်ပြစ်တင်ပြောဆိုလိုက်ပါတယ်။အရသားတွေနေထိုင်ရာအရက်တွေမှာဘယ်သူဘဝမခွဲကြပဲအသက်ဆုံးရှုံးနိုင်တဲ့လက်နက်တွေအသုံးပြုမှုကိုချက်ချင်းတားမြစ်ဖို့လေကုလသမဂ္ဂကထပ်တလဲလဲတောင်းဆိုထားတဲ့အကြောင်းအတွင်းရေးမှူးချုပ်ရဲ့အာဖဂန်နိုင်ငံဆိုင်ရာထုတ်ကူစဲနီကိုလတ်စ်ဟေးဆမ်ကကြေညာချက်မှာပြောဆိုထားတာပါ။ တက်ခတ်မှုတွေဘယ်သူကမှတော့သူတို့လက်ချက်ဆိုပြီးပြောဆိုတာမျိုးတော့မရှိသေးပါဘူးတာလီဘန်စစ်သွေးကြွတွေကတော့မကြာခဏဆိုလို့ဖိုင်ယက်ပြည်နယ်မှာလုံခြုံရေးတပ်ဖွဲ့တွေကိုပြစ်မှတ်ထားတက်ခိုက်တာတွေလုပ်လို့ရှိပါတယ်တနင်္ဂနွေနေ့မှာပဲအဆုံးသတ်သွားတဲ့အစ္စလမ်ဘာသာဝင်တွေရဲ့တုံးရချံအစ်ပွဲတော်ကာလအတွင်းအာဖဂန်နိုင်ငံမှာထူးထူးခြားခြားတာလီဘန်တွေရဲ့တက်ခတ်မှုတွေညင်သက်နေချိန်မှာပဲဘုံပေါက်ခွဲမှုဖြစ်ခဲ့တာပါတင်လာနေမှာတော့အာဖဂန်နိုင်ငံအရှိတောင်ပိုင်းမှာရှိတဲ့လိုကာပြည်နယ်မှာတာလီဘန်စစ်သွေးကြွတွေနဲ့ဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတွင်အမေရိကန်ရဲ့လေကြောင်းတိုးစစ်တစ်ခုမှမတော်တဆမှာယုံဖြစ်ခဲ့မိရာကအာဖဂန်စစ်သား9ဦးသေဆုံးပြီးနောက်ထပ်5ယောက်လည်းထိခိုက်ဒဏ်ရာတွေရရှိခဲ့ကြပါတယ်
။ဂရိနိုင်ငံအတွက်ဥရောပကနေအရေးပေါ်ဗန္ဒာရေးအကူအညီရနိုင်ဖို့လိုအပ်တဲ့ဥပဒေရေးရာနဲ့ဘလုံငန်းဆိုင်ရာဒုတိယကြိမ်ဖြစ်ပင်ပြောင်းလဲရေးအစီအစဉ်တွေကိုဂရိဥပဒေပြည်အမတ်တွေအရေးပေါ်ဆွေးနွေးနေချိန်မှာပဲဝန်ကြီးချုပ်အဲလက်ဆက်စီပရက်ဆာလည်းဘလုံငန်းရှင်တွေနဲ့ဒီနေ့တွေ့ဆုံခဲ့ပါတယ်။ဂရိနိုင်ငံမှာသတင်းသုံးမှတ်ချက်ပိတ်ထားတဲ့ဘန်တွေကိုတော့တနင်္လာနေ့ကပဲပြန်ဖွင့်ပေးခဲ့ပေမဲ့ငွေကြေးစီးဆင်းမှုတွေပေါ်ထိန်းချုပ်မှုတွေကတော့ရှိနေသေးပါ။အေသင်မြို့တော်ကဝန်ကြီးချုပ်ရုံးမှာဘလုံငန်းရှင်တွေနဲ့တွေ့ဆုံချိန်မှာတော့တိုင်းပြည်ရဲ့ဘန်စနစ်တည်ငြိမ်ဖို့လိုအပ်တဲ့အကြောင်းဝန်ကြီးချုပ်ကထုတ်ပြောခဲ့ပါတယ်။ဝန်ကြီးချုပ်နဲ့တွေ့ဆုံခဲ့တဲ့ Hellenic ဘန်လုံငန်းရှင်အသင်းရဲ့ဥက္ကဋ္ဌလောကာကတ်စလီကတော့တိုင်းပြည်ရဲ့ဘန်လုံငန်းတွေပုံမှန်ပြန်ဖြေရအားလုံးအတွက်အကျိုးရှိမဲ့ကိစ္စဖြစ်တဲ့အကြောင်းတွေ့ဆုံမှုအပြီးမှာပဲပြောဆိုခဲ့ပါတယ်။ဥရောပယူရိုငွေကြေးသုံးနိုင်ငံတွေနဲ့အပြည်ပြည်ဆိုင်ရာငွေကြေးရမငွေအဖွဲ့ IMF တို့ကဆွေးနွေးမှုအတွက်တွေပြန်လုပ်နိုင်ဖို့အတွက်ချုပ်တင်သတ်မှတ်ချက်အနေနဲ့အရေးပေါ်လုပ်ငန်းစဉ်နဲ့ပတ်သက်တဲ့ဥပဒေရေးလုပ်ငန်းတွေကိုအချိန်မြင့်လှုပ်ဆောင်ဖို့နဲ့ပြိုပြက်နေတဲ့ဘန်လုပ်ငန်းတွေကိုကင်ကွယ်ရေးအစီအစဉ်တွေနဲ့ပတ်သက်လို့ဂရိလွှတ်တော်မှမဲခွဲဆုံးဖြတ်ဖို့လည်းစီစဉ်နေကြတာပါတကယ်တော့ဒီတစ်ချိန်မဲခွဲဆုံးဖြတ်ရမှာတော့အရင်တစ်ပတ်ထဲမှာတော့အသုံးစရိတ်တွေလျှော့ချဖို့နဲ့ပြင်ဆင်ထောက်ပံ့ကြေးတွေဖြတ်တောက်ဖို့ပါဝင်တဲ့အစီအစဉ်လောက်တော့အခြေအတင်ဖြစ်စရာတွေနဲ့ကြုံနေရခြင်းမရှိပါဘူးခင်ဗျာ
အမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်မြန်မာဝိုင်းစီစဉ်ရဲ့ဗိုလ်ထုတ်နေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ထိုင်းနိုင်ငံကပန်းဖြေကျွန်းတစ်ခုမှာဗြိတိန်ကမ္ဘာလက်ခီးတဲ့နှုတ်အသက်ခံရမှုနဲ့ဆွဆွပြီးအဖမ်းခံထားရတဲ့မြန်မာရှေ့ပြောင်းလူသမားနှုတ်ကိုဒီကနေ့ထပ်မံရုပ်ထုတ်စစ်ဆေးခဲ့ပါတယ်။အသက်22နှစ်အရွယ်မြန်မာလူသမားတွေဖြစ်ကြတဲ့မောင်ဝင်းစောထွန်းနဲ့မောင်စောလင်းတို့ဟာပြီးခဲ့တဲ့နှစ်အောက်တိုဘာလကတည်းကပဲအဖမ်းခံထားရတာပါ။ဗြိတိန်နိုင်ငံကကမ္ဘာလက်ခီးသွားတဲ့ဖြစ်ကြတဲ့အသက်24နှစ်အရွယ်ဒေးဗစ်မေလာနဲ့တဲ့23နှစ်ရွယ်ဟန်နာဝက်ထရစ်တို့ကိုတပ်ဖြတ်ခဲ့တဲ့အကြောင်းသူတို့နှုတ်ဆုံးကဆောင်းမှာဝန်ခံထားပေမဲ့နောက်ပိုင်းမှာတော့အာနာမန်ရဲ့ PRP ချင်းချောက်မှုတွေကြောင့်ဆိုပြီးတရားရုံးမှာပြင်ဆင်ထွက်ဆိုထားပြီးအမှုကိုဆက်လက်စစ်ဆေးနေတာဖြစ်ပါတယ်။ထိုင်းရဲ့တပ်ဖွဲ့ကတော့ PRP ချင်းချောက်မှုတွေမရှိခဲ့ဘူးဆိုပြီးညှင်းဆန်ထားတာပါ။အသက်ခံခဲ့ရတဲ့ဘရစ်ရှားကမ္ဘာလက်ခီးသွားဇုံတွေရဲ့အလောင်းတွေကိုတော့ပြည်ရဲ့နေစက်တင်ဘာလ15ရက်နေ့ကထိုင်းနိုင်ငံခေါတောင်ပန်းဖြေကျွန်းကမ်းခြေမှာတွေ့ရှိခဲ့တာပါ။ဆွဆွဲခံထားရသူမြန်မာလူသမားလူငယ်နှစ်ယောက်ရဲ့အကျိုးဆောင်ရှင့်နေတွေကတော့မျိုးရိုးဗီဇ DNA နမူနာတွေပါဝင်ထောက်ထားတွေပြန်လည်စစ်ဆေးဖို့ဒီလာဇမ်းမိုက်မှာပဲတရားရုံးမှာလျှောက်လဲထားပါတယ်။ဒီကနေ့တရားရုံးထုတ်စစ်ဆေးချိန်မှာတော့သူတို့နှုတ်ရဲ့မိသားစုတွေလည်းလာရောက်တွေ့ဆုံခဲ့ကြပါတယ်။
ဂျပန်စစ်တပ်အနေနဲ့ဒုတိယကမ္ဘာစစ်အပြေးကဆိုရင်ပထမဆုံးအချိန်အနေနဲ့နိုင်ငံခြားမှာသွားရောက်စစ်တိုက်နိုင်မဲ့အငင်းပွားပွေရာလုံခြုံရေးဥပဒေတစ်ခုပြဋ္ဌာန်းနိုင်ဖို့ဂျပန်အစိုးရကဆက်ကြိုးစားနေပါတယ်။ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့သူ့ရဲ့ထောက်ခံသူတွေကစစ်အားနဲ့နျူကလ িয়ার လုံနိုင်စွမ်းတွေကိုတိုးမြင့်နေတဲ့တရုတ်နဲ့မြောက်ကိုရီးယားတို့ရဲ့ချင်းချောက်နေမှုကိုဟန်တားနိုင်ဖို့ဂျပန်အနေနဲ့လည်းစစ်အားကျေပြန့်အောင်တိုးချဲ့ဖို့လိုနေပြီလို့ဆိုနေပါတယ်။ဝန်ကြီးချုပ်အာဘေကဂျပန်အနီးအနားတစ်ဝိုက်လုံခြုံရေးအခြေအနေအားစိန်ခေါ်မှုတွေပုံမှန်များလာနေတယ်။ဒါကြောင့်မို့ဂျပန်လူမျိုးတွေရဲ့အသက်အိုးအိမ်ကိုစီစဉ်ကိုကာကွယ်ဖို့နဲ့နိုင်ငံတွေကြားဆင့်မဖြစ်အောင်လို့ဒီဥပဒေပြည်မှုကမရှိမဖြစ်လုံးဝလိုအပ်နေတယ်လို့ထုတ်ပြောလိုက်ပါတယ်။ဂျပန်ကာကွယ်ရေး2015လို့အမည်ပေးထားတဲ့ဒီလုံခြုံရေးအစီအစဉ်တစ်ထက်မှာတရုတ်အနေနဲ့အရှေ့တရုတ်ပင်လယ်ထဲကအငင်းပွားနေတဲ့ရေပိုင်တဲ့ထက်မှာကမ်းလွန်သဘာဝတန်ခွေစဉ်ဆောက်တာပါဝင်ဆောက်လုပ်ရေးလုပ်ငန်းတွေကိုအတင်းတိုးလုပ်နေတာဟာရန်စတာဖြစ်တယ်လို့စွဆွဲထားပါတယ်။အခုလိုတရုတ်အနေနဲ့လက်ရှိရေပိုင်တဲ့နယ်ပယ်ကိုတိုးချဲ့အောင်မတရားအတင်းဆက်လုပ်နေရမှာအပြန်အလှန်ညှိနှိုင်းမှုမရှိဘဲထင်ရှားဆိုင်လုပ်နေတာဖြစ်တယ်လို့ဂျပန်ရဲ့ဒီဥပဒေတင်သွင်းမှုဆိုင်ရာအစီအစဉ်ကစားမှာဖော်ပြထားပါတယ်ခင်ဗျာ။
မြောက်ကိုရီးယားကတာဝဲပြစ်ဒုံးကျည်အစ်တစ်စင်းကိုဒီနေ့နောက်ပိုင်းမှာစမ်းသပ်ပြစ်လို့ပြင်ဆင်နေတဲ့အကြောင်းတောင်ကိုရီးယားနိုင်ငံကယွန်ဟပ်သတင်းဌာနကဖော်ပြလိုက်ပါတယ်။ တရုတ်နိုင်ငံနဲ့နယ်စပ်အနီးအနားမှာရှိတဲ့ဆိုရေးတုံးချီပြစ်လို့စခန်းမှာမြောက်ကိုရီးယားပြင်ဆင်မှုတွေတိုးမြင့်လှုပ်ဆောင်ထားပြီးဖြစ်တဲ့အကြောင်းအမည်မဖော်တဲ့တောင်ကိုရီးယားအစိုးရတာဝန်ရှိသူတူကိုကူကာပြီးသတင်းကဖော်ပြခဲ့တာပါ။အစဉ်တိုးမြင့်ပြင်ဆင်မှုတွေထဲမှာ68မီတာရှိတဲ့ပြစ်လို့စင်တိဆောက်မှုလည်းပါဝင်ပါတယ်။ပြစ်လို့စင်ဟာ2012ခုနှစ်ဒီဇင်ဘာလတည်းကယူရိုဒီဇင်ကမ္ဘာပတ်လမ်းကြောင်းနဲ့ပြစ်လို့ရမှာအသုံးပြုခဲ့တဲ့မြောက်ကိုရီးယားရဲ့ Honor 3ဒုံးကျည်အရွယ်စားတဲ့နှစ်ဆပူကြီးရဲ့ဒုံးကျည်တွေကိုပြစ်လို့နိုင်စွမ်းရှိမှာပါ။မြောက်ကိုရီးယားအာဏာရအလို့သမားပါတီထူထောင်တဲ့290ပြည့်နှစ်ပတ်လည်ထိမ့်မှတ်ဖြစ်အော်တိုဘာလာထဲမှာတာဝန်ပြည့်ဒုံးကျည်ကိုပြစ်လို့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဟွန်ကတောင်းညွှန်ကြားထားတဲ့အကြောင်းထောက်လှမ်းရေးသတင်းတွေရရှိထားတယ်လို့လည်းအမည်မဖော်လိုတဲ့တောင်ကိုရီးယားတာဝန်ရှိသူကပဲပြောဆိုသွားခဲ့ပါတယ်။မြောက်ကိုရီးယားမြို့တော်ပျုံယမ်းမြို့နီးကလက်နက်စက်ရုံတစ်ခုကနေတာဝန်ပြည့်ဒုံးကျည်ထုတ်လုပ်နေပုံရတဲ့အရေးလက္ခဏာတွေကိုတောင်ကိုရီးယားကထောက်လှမ်းသိရှိထားတဲ့အကြောင်းလဲအစိုးရတောင်းရှိသူနောက်တူကိုကူကပ်ပြီးရင်းဝယ်သတင်းကပဲဖော်ပြထားပါကုလသမဂ္ဂလူညွန်ရေးကောင်စီကတော့မြောက်ကိုရီးယားအနေနဲ့ပက်ထိန်ဒုံးကျည်နည်းပညာတွေကိုအသုံးပြုပြီးစမ်းသပ်မှုတွေမလုပ်ဖို့လဲတားမြစ်ထားပါတယ်
တောင်ဆူဒန်ဆူရနယ်မှာအမေရိကန်တွေအနေနဲ့အရသားတွေကိုတပ်ဖြတ်တာအဓမ္မပြုကျင့်တာနဲ့အိမ်တွေပိုင်ဆိုင်မှုတွေဖျက်ဆီးတာတွေလုပ်ခဲ့တယ်လို့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တစ်ခုကဆွတ်ဆွဲလိုက်ပါတယ်။ Human Rights Watch ကလူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးကဒီနှစ်ဧပြီလနဲ့ဇွန်လကြားထဲမှာအခုလိုအရသားတွေပေါ်တိုက်ခတ်ခဲ့တာဟာစစ်ရာဇဝမှုမြောက်တယ်သူတို့ကိုတပ်ဖြတ်မှုတွေနဲ့အဓမ္မချင့်မှုတွေဟာလည်းလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝမှုမြောက်တယ်လို့ဒီနေ့ကြေညာချက်ထုတ်ပြီးဝေမျှလိုက်ပါတယ်။တကယ်တော့ဒီလူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးကဒီတိုက်ခတ်ခံခဲ့ရမှုတဲ့သူတွေနဲ့မေလနဲ့ဇွန်လကြားထဲမှာတွစ်ဆုံမေးမြန်းမှုပေါင်း190ကျော်လုပ်ခဲ့ပြီးအသေးစိတ်တွေ့ရှိချက်တွေကိုဒီကြေညာချက်ထဲမှာထုတ်ပြန်ခဲ့တာပါဒီတွစ်ဆုံမေးမြန်းခဲ့သူတွေကလူပေါင်း125ဦးထိဟာဒီတိုက်ခိုက်မှုတွေကြောင့်နေရာတွေပြောင်းရွှေ့နေထိုင်ခဲ့ရတယ်လို့ဒီလူ့ခွင့်ရေးအဖွဲ့ကထုတ်ပြောတာပါတယ်ဒါအပြင်မတရားတပ်ခံရတဲ့လူပေါင်း60ကျော်ထဲမှာအမျိုးသားအမျိုးသမီးနဲ့ကလေးငယ်တွေအပြင်တက်ကြီးရွယ်အိုတွေပါပါခဲ့တယ်တချို့ဆိုရင်ဇွဲကျူးချတတ်တာရှေ့မှာပြစ်တတ်တာနဲ့မိရှုတက်တာတော့ခံခဲ့ရတယ်လို့ဒီကြေညာချက်ထဲမှာဖော်ပြထားပါတယ်ဒီလူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ရဲ့အာဖရိကဆိုင်ရာညွှန်ကြားမှုဒန်နီယယ်ဘက်ကလီကဒီတိုက်ခိုက်ခဲ့မှုတွေကတကယ့်ကိုလူမဆန်အောင်ဆိုးဝါးလွန်ပြီးသွေးပြက်စရာရက်စက်မှုတွေဖြစ်ခဲ့တယ်လို့သုံးနှုန်းပြောဆိုလိုက်ပါတယ်ခင်ဗျာ
တူရကီနိုင်ငံဆူရတ်မြို့မှာဒီနေ့နေ့ကလူ31ယောက်ထက်မနည်းသေဆုံးသွားတဲ့ဘုံခွဲတိုက်ခိုက်မှုနဲ့ပတ်သက်တဲ့ဓာတ်ပုံတွေကိုမဖြတ်နိုင်အောင် Twitter အင်တာနက်လူမှုကွန်ရက်ကိုတူရကီနိုင်ငံမှာဒီကနေ့ခေတ္တပိတ်ထားခဲ့ပါတယ်တရားရုံးအမိန့်နဲ့အညီကုမ္ပဏီကတမ်းချက်တွေကိုဖယ်ရှားခဲ့ပြီးတော့ပြန်ရုပ်သိမ်းပေးခဲ့တာလို့လည်းတူရကီဆိုတာတောင်းရှိသူတွေကပြောဆိုခဲ့ပါတယ
်ပုတ်ထုံနဲ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ကပြောပြပေးခဲ့တာပါရှင်ခုတော့သတင်းဆောင်မနဲ့ဆက်သွယ်မေးမြန်းချက်တွေကိုဆက်လိုက်တင်ပြသွားပါမယ်အစိုးရရဲ့ငြိမ်းချမ်းရေးဆွေးနွေးရေးကိုယ်စားလှယ်အဖွဲ့နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ကိုယ်စားလှယ်အဖွဲ့ဟာရန်ကုန်မြို့မှာတနင်္ဂနွေအပြစ်ခတ်ရက်စဲရေးစာချုပ်မူကြမ်းအချော့သက်အစည်းအဝေးကိုဒီကနေ့စတင်လိုက်ပြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဖက်ကတော့အဖွဲ့အစည်းအားလုံးပါဝင်လက်မှတ်ရေးထိုးဖို့တောင်းဆိုထားပါတယ်။အစိုးရကိုယ်စားလှယ်တွေဖက်ကတော့ပါဝင်တဲ့အဖွဲ့တွေပါဝင်နိုင်ရင်ညှိနှိုင်းသွားမှာဖြစ်တယ်လို့ပြောဆိုပါတယ်။ဒီသတင်းကိုတော့ကိုရိုင်းသတင်းသွားယူခဲ့တဲ့ VOA မြန်မာပိုင်းသတင်းထောက်ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့အစိုးရရဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့အစိမ့်မြင့်ညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ SD တို့ဟာဒီကနေ့ရန်ကုန်မြို့မြန်မာငြိမ်းချမ်းရေးစင်တာမှာတနင်္ဂနွေလုံးအပြစ်ခတ်ရက်စဲရေးစာချုပ် NCA မူကြမ်းအချောသက်အစည်းအဝေးကိုမနေ့စနေရီကနေစတင်ဆွေးနွေးခဲ့တာဖြစ်ပါတယ်ဆွေးနွေးပွဲအဖွဲ့မိန်ခွန်းမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ SD ဒုအဖွဲ့ခေါင်းဆောင်တဒေါက်တာလာကြာကလက်ရှိဆွေးနွေးပွဲမှာသူတို့ရဲ့အဓိကလူလာချက်ကိုအခုလိုထည့်သွင်းပြောကြားပါတယ
်ဘယ်နှဖက်ဆွေးနွေးရင်နိုင်ပြီးအဖြစ်ရှာနီးနာရှာပြီးဘေးအဖွဲ့ဘေးဒေသကိုဆံမထားပဲတိုင်းရင်းသားလက်နက်ကိုင်အဖွဲ့ရှိရှိသမျှအားလုံးဟာတနိုင်ငံလုံးအပြစ်ခတ်ရဆိုင်သွာကြတော့ခြေနေကိုရရှိလာကြပြီးလက်နက်ကိုင်ပဋိပက္ခရဲ့အရင်းကအကြောင်းတရားဖြစ်တဲ့နိုင်ငံရေးကိစ္စတွေကိုစိတ်ကဲလက်ကဲနဲ့ဆွေးနွေးကြည့်နိုင်ဖြစ်ရှာနိုင်ကြမှာဖြစ်ပါတယ်။နိုင်ငံတော်ရန်ရဲတစ်ခုလုံးကိုဥဆောင်ဥရပြုနေတဲ့အစိုးရတပ်မတော်လွတ်တော်တို့အနေနဲ့သဘောထားစိတ်ရင်းဆက်သကြီးစွာထားကြတာ NCA မှာအားလုံးပါဝင်ရေးကိုလေအလေးထားသဘောတူဝေးနိုင်ပါရဲ့အလေးနဲ့ထားကြည့်ကြလို့ပါလေ။
တိုင်းဒါလက်နက်ကိုင်ဖွဲ့ရဲ့အစိမ့်မြင့်ညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ SD ဟာတနင်္ဂနွေလုံးအပြစ်ခတ်ရက်စဲရေးစာချုပ် NCA မူကြမ်းကိုအချောသက်ရေးဆွဲနိုင်ရေးအတွက်ကြိုးပမ်းသွားမှာဖြစ်ကြောင်းလည်းထည့်သွင်းပြောဆိုထားပါတယ် တိုင်းသာလက်နက်ကိုင်အဖွဲ့တွေကလက်ရှိဆွေးနွေးပွဲမှာပြီးခဲ့တဲ့မတ်လကလက်မှတ်ရေးထိုးခဲ့တဲ့ NCA စာချုပ်မူကြမ်းအပေါ်လော်ခိရညီလာခံကဆုံးဖြတ်ခဲ့တဲ့ပြင်ဆင်ချက်တွေ NCA စာချုပ်လက်မှတ်ရေးထိုးရာမှာပါဝင်မဲ့လူပုဂ္ဂိုလ်တွေနိုင်ငံတကာနဲ့ပြည်တွင်းကအသီးသက်သေတွေနဲ့ NCA လက်မှတ်ရေးထိုးရာမှာလက်နက်ကိုင်အဖွဲ့အားလုံးပါဝင်ဖို့ဆိုတဲ့အချက်လေးချက်ကိုအဓိကထားဆွေးနွေးသွားဖို့သတင်းထုတ်ပြန်ထားပါတယ်။ပြည်တော်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC ရဲ့ဒုဥက္ကဋ္ဌပြည်တော်စုဝန်ကြီးဦးအောင်မင်းကလက်ရှိဆွေးနွေးပွဲမှာကြော်ဖြတ်ရမယ့်အဓိကအချက်နှစ်ချက်ရှိကြောင်းကိုအစည်းအဝေးအဖွဲ့မိန်ခွန်းမှာအခုလိုထည့်သွင်းပြောဆိုခဲ့ပါတယ်
။နံပါတ်၁အနေနဲ့ UPWC နဲ့ NCC တို့ကြားတည်ပြုထားတဲ့ NCA မူကြမ်းမှာအချက်များကိုလော်ခိလာအပြီးပြင်ဆင်ဖို့ဆိုပြီးအဆိုပြုထားတဲ့အချက်တွေရှိပါတယ်။ဒီအချက်တွေကိုပြပြအောင်ဆွေးနွေးဖို့ဖြစ်ပါတယ်။လော်ခိလာကထွက်ပေါ်လာတဲ့ပြင်ဆင်ရန်ဆိုတဲ့တချို့အချက်တွေရဲ့နောက်ွယ်ကတိုင်းရင်းသားတွေရဲ့စိုးရိမ်မှုတွေကိုကျွန်တော်တို့နားလည်ပါပဲ။ဒါဒီကိုဆော့ကြစေဖို့ကျွန်တော်တို့ဘက်ကထပ်မံရှင်းပြဖို့လည်းဆန္ဒရှိပါပဲ။ချို့အချက်တွေကလည်းထိဖို့တို့ဖို့ပြင်ဆင်ဖို့အခက်အခဲများစွာရှိပါပဲ။ဒါပေမဲ့ NCA စာချုပ်စာချုပ်ဖို့အတွက်လိုအပ်တာတွေပြင်ဆင်သွားဖို့ကျွန်တော်တို့ဆောင်ရွက်သွားနိုင်ပါလေ။နံပါတ်၄ကတော့အလုံးပါဝင်ရေးဆိုတဲ့အဆိုပြုချက်ပဲဖြစ်ပါလေ။အဆိုအနေနဲ့ NCCD နဲ့စဆွေးနွေးကြတဲ့ကအစိုးရဘက်ကဘယ်အဖွဲ့အစည်းနဲ့ပမာဥဆုံးလက်မှတ်ရေးထိုးမယ်ဆိုတဲ့ဒီမူဝါဒကိုပြောခဲ့ပါလေ။အခုလည်းဒီအခြေခံပေါ်မှာရက်တိပြီးပါဝင်တဲ့အဖွဲ့အစည်းပါဝင်နိုင်တဲ့ဒီလမ်းကိုဆွေးနွေးပြနိုင်ရပါမယ်။ငြိမ်းချမ်းရေးပြည်စမှာနိုင်ငံရေးဆွေးနွေးဝဲတွေကိုတပောက်ဖွင့်ထားပြီးဖြစ်ပါလေ။နိုင်ငံရေးဆွေးနွေးဝဲတွေမှာအင်အားစုအားလုံးပါဝင်နိုင်အောင်စူးစမ်းတွားရမှာဖြစ်ပါလေ
။NCA လက်မှတ်ရေးထိုးရာမှာပလောင်ကိုးကန်းနဲ့ရခိုင်တပ်မတော် AA တို့ပါပါဝင်ဖို့အတွက်တိုင်းသာလက်နက်ကိုင်အဖွဲ့တွေကလူလာပြီးအစိုးရဘက်ကတော့မူလစတင်ဆွေးနွေးခဲ့တဲ့အဖွဲ့၁၆ဖွဲ့နဲ့လက်မှတ်ရေးထိုးဖို့ဆွေးနွေးထားတာဖြစ်ပါတယ်။လက်ရှိကျင်းပနေတဲ့တွဲဆောင်ဆွေးနွေးပွဲကိုဒီလ22ရက်နေ့ကနေ24ရက်နေ့အထိကျင်းပဖို့ရည်ရွယ်ထားပြီးတိုင်းသာလက်နက်ကိုင်အဖွဲ့တွေတဲကဝါနဲ့မိုင်းလာအဖွဲ့ကတော့ဖိတ်ကြားထားပေမဲ့တယောက်တာရှိခဲ့ပါဘူး။အစိုးရနဲ့တိုင်းသာလက်နက်ကိုင်အဖွဲ့တွေဟာတနိုင်ငံလုံးအပြစ်ခတ်ရစေးရေးစာချုပ်ချုပ်ဆိုဖို့အတွက်တရားဝင်9ကြိမ်နဲ့အလွတ်တဘောအကြိမ်40လောက်တွဲဆောင်ဆွေးနွေးခဲ့ပြီးဖြစ်ပါတယ်။လောလောဆယ်ဆွေးနွေးနေချိန်မှာတော့ကချင်ရှမ်းနဲ့ကရင်ပြည်နယ်တွေအတွင်းမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေစေရှိပါတယ်
။ကိုမိုးစောပါရှင်။ခုဆက်လက်ပြီးကချင်ပြည်နယ်မှာတစ်ခိုးထုတ်လို့တရားစွဲဆိုခံထားရတဲ့တရုတ်လူမျိုးတွေအကြောင်းတစ်ဆက်တည်းတင်ပြပါဦးမယ်။တစ်ခိုးထုတ်လုပ်မှုနဲ့တရားစွဲဆိုခံရတဲ့တရုတ်နိုင်ငံသားတရားကျော်ကိုကချင်ပြည်နယ်မြစ်ကြီးနားခရိုင်တရားရုံးကနေဒီကနေ့မှပြစ်ဒဏ်စီရင်ချမှတ်လိုက်ပါတယ်။ပြစ်မှုကျူးလွန်မှုတရုတ်နိုင်ငံသားတွေကိုထောင်ဒဏ်တက်တဲ့ကြုံကနေထောင်ဒဏ်10နှစ်ထိချခဲ့တယ်လို့လည်းအမှုလိုက်ရှေ့နေတွေကပြောပါရတယ်။အခြေအနေကိုတော့ဆက်သွယ်မေးမြန်းထားတဲ့နိုင်ကွန်းအိမ်ကခုလိုပေးပို့ထားပါရရှင်
။ဟုတ်ကဲ့ပါ။ကချင်ပြည်နယ်အတွင်းမှာတရားမဝင်တစ်ခိုးထုတ်မှုနဲ့တရားစွဲဆိုခံရတဲ့တရုတ်နိုင်ငံသားတွေကိုမြစ်ကြီးနားခရိုင်တရားရုံးကနေဒီကနေ့မှအမိန့်ချမှတ်ခဲ့ပါတယ်။တရားစွဲဆိုခံစားရတဲ့တရုတ်နိုင်ငံသားတွေကိုခရမ်းတရားရုံးကနေနှစ်တုပ်ခွဲပြီးပြစ်ဒဏ်စီရင်ချက်ချခဲ့တယ်လို့အမှုလောက်ရှိနေဥက္ကဋ္ဌမောင်ကအခုလိုပြောပါတယ
်85ယောက်ကတမူလဲဆွဲတယ်။နောက်80ဦးကတမူလဲကိုဆွဲတာ။ဖြစ်တဲ့ရုံးကခရမ်းတရားရုံးနော်မြစ်ကြီးနားခရမ်းတရားရုံး။ဟိုခရမ်းတရားကြီးဦးစိုးစိုးနော်စိုးစိုးကောင်ကနေပြီးတော့85ယောက်မှာ83ကတက်တက်ကျွန်းတက်တက်ကျွန်းထောင်လာအပက3ဝန်းရတက်တက်ကျွန်းထောင်လာချတယ်။အဲဒီမှာလူငယ်ဒီအခါ2ယောက်ကိုတော့ထောင်လာ10နှစ်စီချလိုက်တယ်ဒါတခုမို့နော်။နော်သာသာဒုခရိုင်တရားကြီးဦးမြင့်စွေရဲ့ခုံကနေပြီးတော့အဲ့ဒီတရားခံ80ဦးပါတယ်တမှုရှိတယ်နိအဲ့ဒီကတော့80လုံးကိုဆောင်းနာ20နှစ်စီတတတကျွန်းပေါ်ပဲ20ဆိုတတတကျွန်းညီနိုင်ရဲ့20ပါလေတတတကျွန်းထောင်နဲ့ခလိုက်တယ်နော
်စီရင်ချက်ချပြီးအပြစ်တန်ခံရတဲ့လူတွေကိုမြစ်ကြီးနားကျင်းထောင်မှာပို့ဆောင်ထားတယ်လို့လည်းအမှုလိုက်ရှိနေဦးခင်မောင်ကပြောပါတယ်2015နှစ်စံပိုင်းတုန်းကဖမ်းမိခဲ့တဲ့တရားမဝင်တိတ်ခုထုတ်တရုတ်နိုင်ငံသား150ကျော်ကိုလူဝင်မှုကြီးကြပ်ရေးအဥပဒေ73မြင်းဆောင်တဲ့အရကချင်းပြည်နယ်ဝိုင်းဝော်မြို့နယ်တရားရုံးကနေထောင်ဒဏ်6လချမှတ်ခဲ့ပြီးဖြစ်ပါတယ်။ဒါအပြင်ပြည်သူပိုင်ပြည်စည်းကာကွယ်စာချုပ်ရေးဥပဒေ6မြင်းဆောင်တဲ့အစားနှစ်ရှည်ထောင်ဒဏ်ချမှတ်နိုင်တဲ့အပက3နဲ့ဧပြီလကနေစတင်ရုံးတင်စစ်ဆေးခဲ့ပြီးဒီကနေ့မှာစီရင်ချက်ချခဲ့တာပါ။အခုလူတရားမဝင်တိတ်ခုမှုတွေကြောင့်ကချင်းဒေသမှာတစ်တောပြုံးသိမှုတွေရှိလာနေတယ်လို့ကချင်းပြည်နယ်သဘာဝတရားစာတပစ္စည်းထုတ်လုပ်သုံးဆွဲမှုနဲ့သဘာဝပတ်ဝန်းကျင်ထိခိုက်ညံ့မှုအပေါ်စောက်ကြည့်လစ်လာရေးဖွဲ့ခေါင်းဆောင်ကုစားကြီးကအခုလိုပြောပါတယ
်အစိုးရအပါအဝင်အားလုံးကတော့ဒီအတိတ်အတက်ဒီကအတိတ်ဘက်ကအတက်ကြောင့်ဒီသဘာဝပတ်ဝန်းကျင်ဆိုင်ရာကိုဒီလိုဆက်ရတဲ့အနေနဲ့ဟာမဖြစ်တဲ့အခြေ င်ဒီနေ့ဟာဒီတော့ပိုင်းခံရကသူတို့ကိုဆိုးရွားတဲ့ဟာဖြစ်လာနိုင်ကြမလို့ဒီအပူတန်ဖြစ်သူဆိုတုံတော်တော့ဖြစ်နေတဲ့အခုဒီပေါ်ဒီစားဖြစ်ဖြစ်နေတော့ကိုရတီတို့ဖောက်ပြန်တဲ့ဟာတွေဖြစ်လာနိုင်တယ်ဒီပေါ်ချင်းတို့တွေဖြစ်လာနိုင်တယ်တပါဝတ်တော့ဝင်ခဲ့ချင်းတွေကမကောင်းတဲ့ဟာတွေစိုးစိုးပြီးများဆက်ကြောက်နိုင်ကြတော့လို့
ကချင်ပြည်နယ်ဘက်မှာဆိုရင်တရုတ်နိုင်ငံသားတိလုတ်သူတွေအနေနဲ့ဒေသခံအာဏာပိုင်တွေပြင်လက်နက်ကန်ဖွဲ့စည်းတဲ့နားလည်မှုရယူပြီးတော့တရားမဝင်တိခိုးထုတ်လုပ်မှုဖြစ်စဉ်တွေအများပြားရှိနေတယ်လို့လည်းဒေသခံကူစာကြီးကပြောပါတယ်ခင်ဗျာ
နိုင်ငံအိမ်မရှင်တသက်ရှင်များရှင်နိုင်ငံရခြားမှာတရားဝင်မြန်မာနိုင်ငံကူးလက်မှတ်ကန်ဆောင်ထားသူတွေကိုရာမဲပေးခွင့်ပြုမယ်လို့ရွေးကောက်ပွဲကော်မရှင်ကပြောဆိုလိုက်ပါတယ်လက်ရှိမှာထိုင်းနဲ့မလေးရှားနိုင်ငံတွေမှာတရားမဝင်အလုပ်သွားလုပ်အလုပ်ကိုင်းနေတဲ့တိမ့်နဲ့ချီတဲ့လူတွေအနေနဲ့ရွေးကောက်ပွဲမှာမဲပေးလို့ရဆိုရင်သက်ဆိုင်ရာမူရင်းနေရာတွေကိုပြန်လာမှသာမဲပေးနိုင်မယ်လို့ဆိုပါတယ်ဒါပေမဲ့ဒီလူတွေကိုသက်ဆိုင်ရာနိုင်ငံခြားမှာရှိတဲ့မြန်မာတန်ရုံးကနေမြန်မာနိုင်ငံသားသူအနေနဲ့အထောက်ထားရလက်ခံနိုင်ရင်မဲပေးခွင့်ရရှိနိုင်တယ်လို့လည်းရွေးကောက်ပွဲကော်မရှင်ကပြောဆိုပါတယ်မမေခအခုလိုသတင်းပေးပို့ထားပါရရှင်
ဒီကနေ့ရွေးကောက်ပွဲကော်မရှင်မှကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတရားမဝင်အလုပ်သွားရောက်လုပ်ကင်နေတဲ့အလုပ်သမားတွေအနေနဲ့မဲပေးနိုင်ရေးအတွက် VOA ကမေးမြန်းစင်မှာရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးညွန့်တင်ကအခုလိုဖြေကြားခဲ့ပါတယ်
။ထိုင်းမှာရောက်နေတဲ့ပုံစံအမျိုးမျိုးရှိတယ်။တချို့ကတော့ခွင့်ပြုချက်မယူဘဲနဲ့အရင်တော့ရောက်တယ်။နောက်ဟိုရောက်အလုပ်ကင်နေကြတော့မှရအောင်ဆိုပြီးတော့ဆက်သွယ်ပြီးတော့အလုပ်ကင်ရအောင်လုပ်ပြီးတာရှိတယ်နော်။အငယ်တို့ကတော့အဲ့လိုဟိုအစိုးရခွင့်ပြုချက်နဲ့ဖွက်တဲ့ဟာတွေကိုမှသူကဥရိမာဟုတ်ကဒီအတိုင်းဆိုတော့အငယ်တို့ကအဲ့လိုဟိုရောက်ပြီးတဲ့အခါကျမှအလုပ်လုပ်တဲ့ဟာတွေကိုဟိုဒါတန်ယုံကဆုံးဖြတ်မယ်ကိစ္စတွေဖြစ်နော်။တန်ယုံကလည်းတို့ကဒီလူဟာတရားဝင်နဲ့ဖွက်တာလားမဖွက်ဘူးလားတို့မှာတန်ယုံမှာလည်းတို့ record ချိတယ်နော်အဲတို့ကသာလည်းဒီတရားဝင်ထွက်လာတဲ့လူမဟုတ်ဘူးဆိုရင်တော့ပုံစံဆိုင်ရမရဘူးเนาะ
လက်ရှိမှာအလုတ္တမဝန်ကြီးဌာနရဲ့စည်းရင်းတွေအရထိုင်းနိုင်ငံမှာတရားဝင်သွားရောက်အလုတ်လုတ်ကိုင်းနေသူ3000ကျော်ရှိပြီးယာယီအလုတ္တမကတ်ထုတ်ပေးထားရတဲ့တရားမဝင်သွားရောက်အလုတ်ကိုင်းနေသူ18000နီးပါးရှိတာကြောင့်စုစုပေါင်းထိုင်းနိုင်ငံမှာမြန်မာအလုတ္တမ18000နီးပါးရှိပါတယ်မလေးရှားနိုင်ငံမှာတရားဝင်သွားရောက်အလုတ်လုတ်ကိုင်းနေသူ34000ကျော်ယာယီအလုတ္တမကတ်ထုတ်ပေးထားရတဲ့တရားမဝင်သွားရောက်လုတ်ကိုင်းနေသူ34000ကျော်စုစုပေါင်းမလေးရှားနိုင်ငံမှာအလုတ်လုတ်ကိုင်းနေတဲ့မြန်မာလုတ်သားဥယေဟာ3000နီးပါးရှိပါတယ်ဒီထဲမှာတရားမဝင်သွားရောက်အလုတ်လုတ်ကိုင်းနေသူတွေအနေနဲ့မဲပေးလိုပါကသက်ဆိုင်ရာနိုင်ငံကမြန်မာတန်ယုံတွေမှာနိုင်ငံသားဖြစ်ကြောင်းရွေးကောက်ပွဲမတိုင်ခင်ယာယီနိုင်ငံကူးလက်မှတ်တရားဝင်ပြုလုပ်ပါကမဲပေးခွင့်မဆုံးရှုံးနိုင်ဘူးလို့မြန်မာနိုင်ငံသားရေးဝန်ကြီးဌာနကောင်စစ်ရေးရာဌာနကဒုတိယညွှန်ကြားရေးမှူးချုပ်ဦးဝေလင်းတန်းကပြောပါတယ်
။ဗမာတိုင်းမှာ contact လုပ်ကြပါ။ဟိုသူတို့ရဲ့အတွက်ကိုထိုင်းနိုင်ငံမှာပဲယာယီနိုင်ငံကူးလက်မှတ်လည်းထုတ်ပြီးတဲ့အစီအစဉ်လေးလည်းလုပ်ခဲ့ပါတယ်။ပြီးတော့ထိုင်းမှာအလုသမာဗမာပြည်သားတဲ့အလုသမာရုံနဲ့ဖွင့်ထားပြီးတော့သူတို့ဒီအတွက်စီးရင်ကောက်နေတာလည်းရှိတယ်။ဗမာနိုင်ငံဒါကပြားတွေပါမယ်။နောက်ပြီးတော့ဗမာပြည်မှာအိမ်တော်စီးရင်ပေါ့နော်။အဲ့ဒါဟိုမူရင်းမလို့ပါဘူး။မိတူတွေပါတယ်သူတို့ရအောင်ယူထားမယ်။အဲ့လိုအချက်လက်တွေနဲ့ပြည့်စုံလို့ရှိရင်စစ်စစ်ပြီးတော့သူတို့ဗမာပြည်မှာနေတိုင်းခဲ့ကြောင်းလည်းမှန်တယ်။နိုင်ငံသားမှတ်ပုံတင်ရှိတယ်ဆိုလို့ရှိရင်တော့သူတို့ဗမာနိုင်ငံသားအတိမတ်ပြုတဲ့နိုင်ငံလက်မှတ်ပေါ်နေမှာဟိုဘက်မှာထုတ်ပြီးပြီးရင်တော့အဲ့နောက်ပိုင်းမှာသူတို့တွေကဟိုမပေးခွင့်နေပါတော့ဟိုရလာမယ်အနေထားမျိုးရှိမှာပါ
လက်ရှိမှာမြို့နယ်ရက်ကွက်နယ်ကျေးရွာတွေမှာအဲစင်းင်းနဲ့ပြောင်းရွှေ့နေထိုင်သူတွေမဲပေးခွင့်ရဖို့အတွက်နာမည်စင်းင်းတွေကောက်ယူနေတယ်လို့ရွေးကောက်ပွဲကော်မရှင်ကပြောပါတယ်။အဲစင်းင်းနဲ့နေသူတွေအနေနဲ့နေထိုင်တဲ့ရက်ပေါင်း180ပြည့်ပါကရက်ကွက်အုပ်ချုပ်ရေးမှူးရဲ့ထောက်ခံချက်နဲ့အတူနီးဥပဒေပါပုံစံ3ကိုဖြည့်ဆွက်ကမြို့နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ခဲကိုတင်ပြလျှောက်ထားရမှာဖြစ်ပြီးဒီလိုတင်ပြလျှောက်ထားပါကမဲပေးခွင့်ရမှာဖြစ်တယ်လို့ရွေးကောက်ပွဲကော်မရှင်ကအဖွဲ့ဝင်ဦးညွန့်တင်ကပြောပါတယ်။ဒီပြင်ကျူးကျော်နေထိုင်သူတွေအနေနဲ့လည်းကိုနေထိုင်ရာဒေသမှာရက်ပေါင်း180ကျော်ပါကမဲပေးခွင့်ရမှာဖြစ်ပါတယ်လက်ရှိမှာလှိုင်းသားရဘက်မှာကျူးကျော်စည်ရင်းတွေကိုကောက်ယူနေတယ်လို့ရန်ကုန်တိုင်းရွေးကောက်ပွဲကော်မရှင်ကပြောဆိုထားပါတယ်မြကြီးနားဒေသဖားကန့်မှာလည်းပြောင်းရွှေ့နေထိုင်သူတွေရဲ့စည်ရင်းကိုကောက်ယူနေကြောင်းဖားကန့်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဒေါက်တာသိန်းဟန်ကအခုလိုပြောပါတယ
်ခြေကံမဲစည်ရင်းဆိုတာကတခုရှိပါတယ်အဲ့ဒါကစုစုပေါင်းလူရေ4000နီးပါးရှိပါတယ်အဲနောက်ပြီးတော့ဖက်ကမှာရပောင်း180ကျော်နေမဲ့လူတွေရှောက်ထားရင်ကျွန်တော်တို့ဆက်လက်လက်ခံနေပါတယ
်2015အထွေထွေရေကောက်ပွဲကိုလာမဲ့နိုဝင်ဘာ10ရက်နေ့မှာကျင်းပပြုလုပ်သွားမှာဖြစ်ပါတယ်လာမဲ့ဩဂုတ်လအတွင်းမှာရေကောက်ပွဲကော်မရှင်တွေအနေနဲ့မဲစင်းတွေကိုနောက်ဆုံးထုတ်ပြန်ပေးမှာဖြစ်ပြီးမဲစင်းရင်ပြန်လည်ပြုပြင်လို့သူတွေအနေနဲ့ဩဂုတ်လဒုတိယပတ်အထိသာပြင်ဆင်ပေးမှာဖြစ်ကြောင်းကောက်ပွဲကော်မရှင်ကထုတ်ပြန်ထားပါတယ်
မမေခါပါရှင် VOA ကနေပုတ်ထူနေညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခရော့ရှမ်းပြည်နယ်ဖက်ကသတင်းဖက်အလဲပေးပါဦးမယ်ရှမ်းပြည်တောင်ပိုင်းနှမ်းဆန်မြို့နယ်အတွင်းကမြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရုံးတွေကိုလက်နက်ကင်အဖွဲ့တစ်ခုကဝင်ရောက်ဖျက်ဆီးခဲ့ပါတယ်။ရွေးကောက်ပွဲနီးကပ်လာချိန်မှာလက်နက်ကင်အဖွဲ့တို့ရဲ့အခုလိုတိုက်ခိုက်မှုကြောင့်မဲပေးမဲ့ပြည်သူတွေရောရွေးကောက်ပွဲဝင်ပြိုင်မဲ့သူတွေကိုပါချင်းချောက်မှုဖြစ်တယ်လို့ဒေသခံပါတီတာဝန်ခံကပြောပါရယ်။ရဲတပ်ဖွဲ့ဖက်ကတော့ကျူးလွန်သူတွေကိုစစ်ဆေးနေတယ်လို့ဆိုပါရယ်။အသေးစိတ်ကတော့မတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါရယ်ရှင်။
ရှမ်းပြည်နယ်တောင်ပိုင်းနှမ်းဆန်မြို့နယ်တွင်ကခြေလက်ဒေသတွေမှာအတိုက်ခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကရွေးကောက်ပွဲရှေးဦးလှုပ်ရှားမှုဖြစ်နေခြေရွာတွေမှာပါတီအလံတွေဆိုင်းဖုတ်တွေလိုက်လံထူထောင်ထားတာကိုအင်္ဂါနေ့ညပိုင်းတုန်းကတော့ဒေသခံဌာနပြည်သူစစ်ကားလို့ဆိုရဲလက်နက်ကင်လူတစုကဆိုင်ကယ်တွေနဲ့လိုက်လံဖျက်ဆီးခဲ့တယ်လို့နှမ်းဆန်မြို့ NLD ပါတီရဲ့ဥက္ကဋ္ဌဦးနေစောနိုင်ကပြောပါတယ
်။နေရာမလေးညကကျွန်တော်၈နာရီနဲ့မနေ့3ရက်ကြာမှာဗျာကျွန်တော်တို့လမ်းဆောင်နေနေရရက်ကြီးဆိုင်ပုတ်တွေကိုအခု20လောက်အဖြတ်ကြီးခံရတဲ့ရအဲ့တော့အဲ့လိုအဖြတ်ကြီးခံရတဲ့ဟာကကျွန်တော်တို့ဆိုင်ပြေနေပြီးနဲ့လူ4ယောက်တွေ4ယောက်တွေရနေပြီးတော့ဟိုတင်ရလုံးဖြတ်ကြီးတဲ့ဟာကိုကျွန်တော်တို့ကဒရင်ရဆောင်ဖမ်းတဲ့အခါကျတော့ကျွန်တော်တို့ LND အဖွဲ့နဲ့ရဲနဲ့ပူပေါင်းပြီးဖမ်းလိုက်တဲ့အခါကျတော့ကျွန်တော်တို့4ယောက်မိတယ်ဗျာအဲ့လေရောက်မိတဲ့ဟာကဌာနပြည်သူစစ်တွေဖြစ်နေတယ်ဗျာမတန်းဌာနပြည်သူစစ်လို့ပြောရတယ်ဗျာအဲ့တော့သူတို့ကိုဖမ်းမိပြီးစစ်လိုက်တဲ့အခါကျတော့သူတို့ကအထက်ကလူကြီးခိုင်းလို့လောက်တာပါတဲ့အထက်ကလူကြီးခိုင်းလို့သူများမရဘူးလို့ဆိုတော့သူတို့မတန်းဌာနပြည်သူစစ်ကဥအောင်သားဆက်ဆံရေးတာဝန်ခံပါလို့ပြောတယ်အဲ့တော့ဗျာကျွန်တော်တို့ကမင်းညကရဲစခန်းကိုတရားခံလဲမိပြီဆိုင်ပုတ်တွေကိုဆုတ်ဖြဲပြီးဖြတ်တီးထားပြီးတော့အလံတွေကိုလည်းဓာတ်တွေနဲ့မှုန်းတာလည်းမိပြီအဲ့တော့တရားကားလည်းဝန်ခံပြီအဲ့တော့ရဲစခန်းကိုအမှုတော်ပွင့်တဲ့အခါကျတော့ညာရဲရေးပိုင်မှုမဟုတ်ပါဘူးတဲ့အကျိုးဖြတ်စီမှုမလို့အရေးယူလို့မရပါဘူးလို့ပြောရတာ
ဗုဒ္ဓဦးနဲ့မှာတော့တရားရုံးကိုအကျိုးဖြတ်စီမှုနဲ့အရေးယူပေးဖို့ဥတိုင်လျှောက်ထားခဲ့ပေမဲ့တရားရုံးကလည်းရဲဘက်ကပြန်လဲစစ်ဆေးတင်ပြဖို့လွှဲပြောင်းခဲ့တာကြောင့်နောက်ဆုံးမှာတော့ဖြက်စည်းခဲ့သူလေးဦးတို့ဟာအာမခံလျှောက်ထားစရာမလိုပဲလွတ်မြောက်သွားတယ်လို့လေဒေသခံ NLD ပါတီရဲ့ဥက္ကဋ္ဌဦးနေစောနိုင်ကပြောပါတယ်။နမ်ဆန်ရဲဌာနကစခန်းမှုဦးတင်မောင်အေးကတော့အမှုကိုဆက်လက်စစ်ဆေးနေတဲ့အကြောင်းပြောပါတယ
်။အော်ရုံးပြဲခါတာမဟုတ်ပါဘူးပြ။သူတို့ဆိုင်းသုံးတဲ့အနာနေပြီးနိုင်စားပေါ့ပြီးနိုင်စားကိုရှင်းသွားတာ။အော်လှုပ်တဲ့လူတွေပြင်ပါတယ်ဗျာကျွန်တော်တို့ကတော့ဒီနေ့လှုပ်တာတော့ရုံးတဲ့တရားရုံးကိုဒီကောင်ကဒီကောင်က429နဲ့လားသူတို့ဟောပေါ့ကျွန်တော်တို့ကတော့ဈေးပိုင်မှုမဟုတ်ဘူးလေသူတို့ကဒီမှာသူကောင်စားနေရေးတော့မြို့နယ်တရားရုံးတို့ဒါရေးယူဆောင်ရွက်ဖို့ပို့ပေးစေပါတယ်
အတိုက်ခံမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD တို့အားကောင်းရာရှမ်းပြည်နယ်တောင်ပိုင်းနမ်ဆန်မြို့နယ်တွင်မှာအခုလိုရွေးကောက်ပွဲနှိကက်လာခြင်းပါတီရုံးတွေကိုတိုက်ခိုက်မှုဟာဆိုရင်မဲဆန္ဒရှင်တွေနဲ့ပါတီဝင်တို့ကိုချင်းချောက်တာဖြစ်တယ်လို့လည်း NLD ပါတီရဲ့ရှမ်းပြည်နယ်ဥက္ကဋ္ဌဒေါခင်မိုးမိုးကပြောပါတယ
်ဆက်လာတော့ကျမကတော့ကျမအေးကြီးတို့ရဲ့ပါတီဝင်တွေရဲ့ရွေးကောက်ပွဲကိုယ်စားလှယ်လောင်းနေရဲ့အသက်အန္တရာယ်ကိုလည်းဆွေးနွေးတယ်ဒီကနေ့ဆွေးနွေးရတဲ့အနေအထားရှိပါတယ်အဲ့ဒါကမလို့ကျမရတယ်သူတို့ကတော့အဲဒီအဲ့အနေနဲ့တက်တော့အခါကုန်လေးနဲ့လေကဆက်ဆိုင်ရရတာဖိုးပါလေလေတရင်းနေဖိုးထားတာ
ရှမ်းပြည်နယ်တောင်ပိုင်းနမ်ဆန်မြို့နယ်ဟာဆိုရင်အတိုက်ခံ NLD တို့အားကောင်းရာဒေသဖြစ်ပြီးဒေသတွင်းလယ်သိမ်းရာသိမ်းမှုနဲ့လက်နက်ကင်တို့ရဲ့အခွန်ကောက်ခံမှုတွေကိုဥဆောင်ဖြည့်ရှင်းတာကြောင့်လည်းမကြာခဏဆိုသလိုဒေသခံလက်နက်ကင်တို့ရဲ့ပြစ်မှတ်ထားတိုက်ခိုက်မှုကိုခံနေရတာဖြစ်ပါတယ်ပြီးခဲ့တဲ့နှစ်တုန်းကလှုပ်ကြံတက်ဖြတ်ခံခဲ့ရတဲ့လယ်သမားအရေးဆောင်ရွက်သူကိုထင်ကျော်ရဲ့အမှုဟာဆိုရင်လေနှစ်နဲ့ချီကြာမြင့်လာပြီးဖြစ်ပေမဲ့လည်းအခုချိန်ထိလက်သက်တရခံမပေါ်သေးပါဘူးရှင်
မတင်ကြီးထိုက်ပါရှင် VOA ကနေထုတ်လွှင့်ပေးနေတဲ့နေစဉ် TV သတင်းလောအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာ Asia Set 7 Joro ကနေတိုက်ရိုက်ဖန်ယူကြည့်ရှုနိုင်ပါတယ်ဒါဒီမကတိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးခြင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ2015ခုနှစ်ဇူလိုင်လ22ရက်ဗုဒ္ဓဟူးနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါအခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်ည10နာရီတိစီစဉ်တွေကို line to meter 24 25 51အပြင် line လက်မီတာ190ရိုးကနေပြီးတော့လဲတိုးချက်ဖန်ယူနာဆင်နိုင်ပါတယ်ဒီကနေ့အပတ်စဉ်ကဏ္ဍတွေထဲမှာတော့လူထုကဆန္ဒရှိတယ်ဆိုရင်သမရအရွေးခံမယ်တိုင်းရင်းသားအင်အားစုတွေရဲ့လက်နက်တွေအားလုံးကိုတင်ပြီးထာဝရငြိမ်းချမ်းရေးရမှတက်မရော်ဟာနိုင်ငံရေးကနောက်ဆုံးမယ်ဆိုတော့ဘိုးချုပ်မူကြီးမင်းအောင်လှိုင်ရဲ့ပြောကြားချက်တွေနဲ့ပတ်သက်လို့ကတော့
အခုလက်ရှိဖွဲ့စည်းပုံကိုလက်ခံမယ်နောက်တစ်ခါဒီဖွဲ့စည်းပုံကိုရပဲအခုလက်ရှိရွေးကောက်ပွဲမှာဒီ game ထဲမှာပေါ့နော်အခုလိုကစားပွဲထဲမှာ
မြမအရေးသုံးသပ်သူဖြစ်တဲ့ဦးအောင်သူငိမ့်ပါရှင်အပြည့်အစုံကိုဦးကျော်စန္ဒာရဲ့မြမအရေးသုံးသပ်ချက်မှနားဆင်ရမှာပါဒါအပြင်အခုညပိုင်းဆက်လက်ထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့မြမမီဒီယာမြင်ကွင်းနဲ့မြမတခွင်ကဏ္ဍတွေကိုလည်းဆက်တိုက်ထုတ်လွှင့်သွားဖို့ရှိပါတယ်အခုဒီကနေ့အပတ်စဉ်ကဏ္ဍတွေထက်ကအရင်ဆုံးမြမမီဒီယာမြင်ကွင်းကိုနားဆင်ကြရအောင်ပါရှင်ဒီတစ်ပတ်မှာတော့အာဇာနီနဲ့အကြောင်းရွေးကောက်ပွဲဝင်မဲ့ပါတီတွေနဲ့ကိုယ်စားလှယ်လောင်းတွေမှတ်ပုံတင်နေကြတဲ့အကြောင်းနဲ့တန်တော်ဆင့်ချတဲ့အပေါ်အမှုစီရင်တဲ့ကိစ္စတွေကိုနားဆင်ကြရပါမယ်။မအိမ်ခိုင်ဦးရေးသားထားတာကိုဦးဆာမိုးဝေကကူညီတင်ဆက်ထားပါရရှင
်။အခုဒီဘက်မှာတော့အာဇာနီနေ့နဲ့ပတ်သက်လို့သတင်းတွေ၊သတင်းဆောင်မတွေ၊သတင်းတပ်ပုံတွေအဖြစ်တင်ပြနေကြတဲ့အပြင်ဒီသတင်းတွေနဲ့ပတ်သက်လို့နောက်ဆက်တွဲဝေဖန်ချက်တွေအများဆုံးထွက်လာခဲ့ပါတယ်။နှစ်စဉ်ပြုလုပ်နေကြဖြစ်တဲ့ကြာဆုံးအာဇာနီတွေကိုအလေးပြုတာနဲ့ပတ်သက်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ရဲ့ဝန်သူပန်းခွေချအလေးပြုတဲ့ဓာတ်ပုံကိုပုံမဖော်ပြခဲ့ကြပြီးထူးခြားချက်အနေနဲ့အာဇာနီနေ့အထိမ်းအမှတ်ဖြစ်ဘူကျော်အောင်ဆန်းနဲ့ဒေါအောင်ဆန်းစုကြည်ရဲ့ဓာတ်ပုံတွေကိုအစိုးရသတင်းစာတွေမှာဖော်ပြခဲ့ကြတာပဲဖြစ်ပါတယ်။အရင်ကအာဇာနီနေ့ကိုတာမန်လောက်သာပြုလုပ်ခဲ့ပေမဲ့လွန်ခဲ့တဲ့နှစ်နှစ်ကဆန့်ပြီးတော့အာဇာနီနေ့နဲ့ပတ်သက်တဲ့အခမ်းအနားတွေကိုအစိုးရကတိတိကျကျအလေးဂရုပြုလှုပ်ဆောင်လာခဲ့ကြပါတယ်။ဒါလည်းနိုင်ငံရေးအပြောင်းအလဲဖြစ်မင်းသူတွေကမင်းကြသလိုအစိုးရအနေနဲ့ပုံမပါနဲ့လာတယ်လို့ဝေဖန်ပြောဆိုခဲ့ကြပါတယ်။မနှစ်ကစပြီးတော့အာဇာနီခေါင်းဆောင်ကြီးတွေကြာဆုံးခဲ့တဲ့ဝင်းကြီးများရုံအဆောက်အုံကိုအများပြည်သူတွေလေ့လာနိုင်ဖို့ဆိုပြီးတော့ဖွင့်လှစ်ပေးခဲ့ပြီးအခုနှစ်လည်းထပ်မံဖွင့်လှစ်ပေးခဲ့ပါတယ်။ဒါကြောင့်အာဇာနီနေ့မှာဝင်းကြီးများရုံတင်ပြူလမ်းမပေါ်မှာလူတွေကြိတ်ကြိတ်တူစီကားခဲ့ကြပါတယ်။အဲ့ဒီအဆောက်အုံကိုဟိုတယ်ဖြစ်ဖွင့်လှစ်မယ်ဆိုတဲ့သတင်းတွေထွက်လာတဲ့အခါပြည်သူတွေကမလိုလားမှုတွေရှိကြသလိုတစ်နှစ်တစ်ခါဖွင့်လာတဲ့စာရင်အမှတ်တရပြတဲ့အနေနဲ့အမြဲဖွင့်လှစ်ထားစီကျင်ကြတယ်လို့အဲ့ဒီနေ့ကတော့ရောက်လေ့လာခဲ့တဲ့ပြည်သူတို့အုပ်ဖြစ်တဲ့ဦးမြင့်သိန်းကသူ့ရဲ့အမြင်ကိုအခုလိုပြောပြပါတယ
်ဒီနှစ်ကကျွန်တော်တို့ထူးခြားတယ်အားအကိုကောင်းလို့ဆိုတော့ပြည်သူတို့ကလာလိုက်တဲ့ပုံမှာအားလုံးစည်းကမ်းတခြားလေးနဲ့ငြိမ်ငြိမ်သက်သက်လေးနဲ့နော်ဟိုခါရဝပြုကြတယ်လို့တွေ့ရတယ်လို့ဟိုပန်းစည်းတွေချပြီးတော့မှဝန်းနေပုဆွေးမှုတွေလည်းတွေ့ရှိခဲ့ရပါတယ်။အဲဒါတွေကတော့ကျွန်တော်တို့ပို့ပြီးထူးခြားကြပါဒီအစာအုပ်ကြီးကိုဟိုတယ်အဖြစ်နဲ့လုပ်မှာကိုမလိုလားတဲ့ပြည်သူတွေတော်တော်များများတွေ့ရှိရသလိုဟိုပြည်သူလူထုကနေပြီးတော့ပြတဲ့အဖြစ်နဲ့အများပြည်သူကြည့်ရှုလို့ရအောင်နှစ်တိုင်းနှစ်တိုင်းအာဇာနည်နေ့တိုင်းကိုအဲ့ဒီမှာဝင်ရောက်ပြီးတော့မှကြည့်ရှုပြီးတော့မှခါရဝပြုတာကိုပို့ပြီးလူလောင်းတွေကိုတွေ့ရှိရပါတယ်။နောက်ထူးခြားမှုနောက်တစ်ခုကဘာလဲဆိုတော့ဟိုကြာဆုံးနေခဲ့တဲ့ဗတော်အဆန်းနဲ့တကွာအာဇာနည်ခေါင်းဆောင်ကြီးတွေရဲ့အနီနာမတွေနဲ့ကိုဟိုမှာအမှတ်တရဟိုကြောက်တဲ့တစ်ခုလောက်ထားတာကျွန်တော်တို့ရအဲ့မှာဘုကျုပ်တို့ရဲ့မွေးနေ့နဲ့တိတ်ဆုံးတဲ့နေ့ခုနဲ့အဲ့အဲ့ဒါတွေနားမှာသူတို့ရဲ့ယာရုတွေပါတယ်ကိုရေးထားတာကပြီးကြောက်စာတွေနဲ့ထွင်ထားတဲ့ဟာတော့အဲ့ဒီမှာတော်တော်များများတွားရောက်တော့ခါရဝတ်ပြုရတယ်ကိုတွေ့ရှိရတယ်ခင်ဗ
ျနောက်ထပ်ပြီးတော့တင်ပြခြင်းတဲ့သတင်းကတော့ဇူလိုင်လ20ရက်နေ့ကစပြီးတော့ရွေးကောက်ပွဲအတွက်ကိုစလေလောင်းစီရင်တွင်းတွင်ပြုတ်ပြတဲ့နောက်မှာကိုစလေလောင်းအများပြားဟာမိမိရဲ့ပါတီကိုစားပြုကိုစလေလောင်းစီရင်တင်သွင်းခဲ့ကြပါတယ်ဒီလိုတင်သွင်းမှုတွေရှိခဲ့ပြီးတဲ့နောက်နိုင်ငံရေးပါတီတွေရဲ့အကြောင်းကိုအခုနောက်ပိုင်းမီဒီယာတွေကဆင်ဆက်မပြတ်ဆိုးဆိုးတွစ်ဆုံမင်းမြန်ခန်းနေပြုတ်လို့ပြီးတော့ရေးသားနေကြတာကိုတွေ့ရပါတယ်။အခုလိုနိုင်ငံရေးပါတီတွေရဲ့သတင်းတွေတွစ်ဆုံမင်းမြန်ခန်းနေဖော်ပြကြတဲ့အခါမှာပါတီတွေရဲ့သတင်းအချက်အလက်နဲ့ပတ်သက်လို့တွေ့ရတာတွေကိုကိုယ်တိုင်လေ့လာတွစ်ဆုံမင်းမြန်မှုတွေပြုတ်လို့ခဲ့တဲ့သတင်းတော်တူဦးဖြစ်သူဦးတန်းထေးကအခုလိုသုံးသပ်ပြပါတယ်
။
နိုင်ငံရေးပါတီဆိုတာကသူ့မှာအခြေခံမူဝါဒရှိပြီလို့ရှိရင်အဲ့ဒီမူဝါဒကိုသူတို့အကောင့်တွေဖော်ဖို့အတွက်မဟာဗျူဟာတွေဗျူဟာတွေနီးဗျူဟာတွေရှိရမှာအဲ့ဒီအရာကသူကဘယ်ပေါ်အခြေခံလဲဆိုတော့လက်ရှိပြည်သူပြည်သားတွေဘာလိုအပ်နေလဲပေါ်အခြေခံတာနောက်လက်ရှိပြစ်ဆက်ခဖြစ်နေတဲ့နိုင်ငံရေးခြေလေးပေါ်မူတည်ပြီးတော့ဒီဗျူဟာတွေမူဝါဒတွေချရတော့ဆိုတော့အခုပါတီတွေကိုအင်တာလိုက်ပြူတဲ့အခါမှာဘာဒီသူတို့အားနည်းနေတာတွေ့ရလဲဆိုတော့အဲ့ဒီဆိုတော့ပြောတဲ့မဟာဗျူဟာတွေနီးဗျူဟာတွေမရှိတာကိုတော့တွေ့တယ်။သူတို့ရဲ့ရံမှုငွေငိုကြီးအင်အားတော်တော်အားနည်းနေတာတွေ့ရတယ်။နောက်တစ်ခုကကြတော့ကျွန်တော်တို့ပြောတဲ့ဒီဟို human resource ပေါ့နော်။တကယ်နိုင်ငံရေးကိုထက်တဲ့ဘဝနားလေပြီးတော့အဲတကယ်သူတို့ရဲ့ပါတီအတွက်အဲနောက်တစ်ခုကတကယ်ပြည်သူအတွက်လုံနိုင်စွမ်းရှိတဲ့ပေါ့နော်အရေးချင်းရှိတဲ့လူတွေကိုသူတို့ရဲ့အဲပါတီကိုယ်စားလှယ်အနေနဲ့ရှာရတာအမှန်တကယ်ခက်ခဲနေတယ်လို့ထင်တယ်။ကျွန်တော်ကဘာလို့အဲ့လိုပြောလဲဆိုတော့ပါတီအင်အားကြီးပါတီတွေကအဲ3-4ခုလောက်ကလွယ်ပြီးပါတီအများစုအခုပေါ့အဲဝင်ပြိုင်မဲ့ဆိုတဲ့84ပါတီမှာပါတီကျွန်တော်ထင်တယ်ဗျ80ရာခိုင်နှုန်းလောက်ကဗန်နာကြီးအခက်ခဲအကျက်တဲမှာရင်ဆိုင်နေရတယ်
နောက်ဆုံးတင်ပြခြင်းတဲ့သတင်းကတော့မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်အတန်ငယ်ရရှိနေပြီဖြစ်ပေမဲ့မီဒီယာနဲ့ပတ်သက်လို့အစိုးရဘက်ကတရားစွဲဆိုမှုတွေထောင်ချမှုတွေရှိနေသေးပါနိုင်ငံတော်သမ္မတကိုမဖွဲ့မရအတုံးတုံးနေနဲ့ရေးသားဖော်ပြခဲ့တဲ့အတွက်မြန်မာတန်တော်ဆင့်ဂျာနယ်ကိုတရားစွဲဆိုခဲ့ရမှာတရားရုံးကအခုသတင်းပတ်ထဲမှာတရားစီရင်ချက်ချလိုက်ပါတယ်ဒီစီရင်ချက်အရမြန်မာတန်တော်ဆင့်ရဲ့အမှုဆောင်အရာရှိချုပ်နဲ့အက်ဒီတာချုပ်တို့ကိုဒဏ်ငွေ10သိန်းစီချမှတ်ခဲ့ပါတယ်အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့မီဒီယာတွေမှာဦးစားပေးပြီးတော့ရေးသားဖော်ပြနေကြတယ်ဆိုတာကိုတင်ပြရင်းညီကုန်းချုပ်လိုက်ရပါတယ
်မြန်မာမီဒီယာမြင်ကွင်းကန္နာကုနာဆင်ခဲ့ရတာပါရှင် VOA ကနေမြန်မာပိုင်းဗုဒ္ဓဟူးနေ့ညဖက်အစီအစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်ခုတော့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ရပါအောင်ပါခုတစ်ပတ်မြန်မာအရေးသုံးသပ်ချက်မှာတော့လူထုကဆန္ဒရှိတယ်ဆိုရင်သမရအရွေးခံမယ်တယန်တာအင်အားစုတို့ရဲ့လက်နက်တွေအားလုံးကိုသိမ်းပြီးထောက်ရငင်းချမ်းရရမှတက်မတော်ဟာနိုင်ငံရေးကနောက်ဆုတ်မယ်ဆိုတဲ့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ပြောကြားချက်တွေအပေါ်မြမအရေးသုံးသပ်သူတွေဖြစ်ကြတဲ့ဦးအောင်သူငင်းဒေါက်တာရံမျိုးသိန်းတို့နဲ့အတူဦးကျော်စန္ဒကဆွေးနွေးသုံးသပ်ထားတာကိုနားဆင်ကြည့်ရအောင်ပါရှင်
မြန်မာနိုင်ငံရဲ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်နိုင်ကပြည်သူလူထုကလူလာရဲဆိုရင်သူသမရဖြစ်အရွေးခံမယ်လို့ဆိုပါတယ်ဒုတိယတစ်ချက်ကတော့တက်မတော်ဟာနိုင်ငံရေးတွေကနောက်မဆုတ်ဘူးတိုင်းရင်းသားတွေနဲ့လုံးဝညီညာရေးရမှတ်တာနောက်ဆုတ်မယ်လို့ဆိုရဲဒီနှစ်ချက်နဲ့ပတ်သက်ပြီးတော့ဆွေးနွေးလို့ပါတယ်ကျွန်တော်ပထမအချက်ကိုအရင်ပြောကြအောင်ပါပြည်သူလူထုကလူလာရင်သမရလုဖြစ်နေဆိုရဲလူသူတွေမကပါဘူးအခုလက်ရှိသမရဦးသိန်းစင်ကလည်းပဲအလားတူပြောဥပါတယ်ဆိုတော့အမှန်တကယ်လူထုကိုယ်စားလှယ်ရဲ့သဘောထားနဲ့ရွေးတယ်ဆိုရင်တော့လေလက်ခံနိုင်ပွဲရှိသေးတယ်ပေါ့ဗျာအခုကလူထုကိုယ်စားလှယ်လည်းပဲအနာမရှိဘူးအဲ့ဒီမှာလူထုရဲ့ကိုယ်စားလှယ်မဟုတ်တော့စစ်တပ်ကိုသာကိုစားပြုသောအမတ်တွေကလည်းပါနေတော့သူတို့ရဲ့လူထုလို့ဆိုတာဟာစစ်တပ်ကိုများရည်ညွှန်းပြီးပြောလို့လားခင်ဗျာဒေါက်တာရင်မသိ
2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြည်သူလူထုကတကယ်ထောက်ခံခဲ့တာမဟုတ်ဘူးဆိုတဲ့အချက်ကိုသူတို့လက်ခံလို့လိုအပ်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပေါ်မှာပြည်သူလူထုကထောက်ခံမှုတကယ်မရှိခဲ့ရဲ။လက်ရှိသမ္မတရွေးကောက်တဲ့စနစ်အပေါ်မှာလည်းပြည်သူလူထုရဲ့စိတ်ဝင်စားမှုနဲ့ထောက်ခံမှုဟာမရှိဘူးလို့သုံးသပ်လို့ရပါတယ်။အဲဒီအတွက်ကြောင့်မလို့ဒီစနစ်ပေါ်မှာအခြေခံပြီးရုပ်တုတ်တင်ခံရတဲ့သမ္မတဟာပြည်သူလူထုအများစုကိုကိုးစားပြုတယ်လို့ပြောဖို့ခက်ပါတယ်
ပြည်သူလူထုကကြိုက်တဲ့လူလည်းပဲသမနာဖြစ်ပိုင်ခွင့်မရှိဘူးသူတို့ဥပဒေအရဖွဲ့စည်းပုံအရတခါစစ်တပ်ကအင်အားတောင်းနေတယ်သူတို့လက်ထက်မှာပဲတချို့အဆုံးဆုံးဗီဒီယိုအာဏာချုပ်ဖြတ်ပိုင်ခွင့်တွေရှိနေတယ်တော့သူတို့ပြည်သူဆိုတာဘာလို့ညွှန်းပြီးပြောနေရလဲခင်ဗျာကုမ္ပဏီ
ဟုတ်ကဲ့အဲ့ဒါတော့ဟိုပြောဖို့ခက်ပါတယ်ခင်ဗျာအခုလက်ရှိဖွဲ့စည်းပုံကိုလက်ခံမယ်နောက်တစ်ခါဒီဖွဲ့စည်းပုံရပဲအခုလက်ရှိရွေးကောက်ပွဲမှာဒီ game ထဲမှာပေါ့နော်အခုလိုကစားပွဲထဲမှာဝင်ပြိုင်မယ်ဆိုရင်တော့ဟိုပြည်သူလူထုအများစုထောက်ခံမိမယ်လေသမရရဖို့ခက်ပါတယ်ဘာဖြစ်လို့လဲဆိုတော့စစ်တပ်ကကိုယ်စားလှယ်25ရဲခိုင်နှုန်းရဲ့မဲကပြောမယ်ဆိုလို့ရှိရင်တော့ solid ပေါ့နော်တကယ်ဟိုသူတို့ကတလုံးတစ်ခဲဖြစ်ပါတယ်ဆိုတော့ကျန်တဲ့တိုင်းရင်းသားတွေနဲ့ကျန်တဲ့ဒီမိုကရေစီအင်အားစုတွေရဲ့မဲကအမျိုးမျိုးပြနိုင်တဲ့အနေအထားမျိုးတော့ရှိပါတယ်ဆိုတော့အဲ့ဒီအနေအထားမှာတော့သမရကနောက်ဆုံးဘယ်သူဖြစ်လာမယ်ဆိုတာကဟိုတိုက်ရိုက်လဲပြောဖို့တော့ခက်တဲ့အနေအထားရှိပါတယ
်နောက်ဘဒုံမူကြီးမင်းအောင်ဟန်ပြောတဲ့အထက်မှာတိုင်းရင်းသားခိစားနဲ့ပတ်သက်ပါတယ်စစ်တပ်ဟာနိုင်ငံရေးကနောက်မဆုတ်ဘူးသူအဓိကပြောလိုတာကတော့တိုင်းရင်းသားအင်အားစုတွေစီကလက်နက်တွေကိုသူတို့အကုန်လုံးသိမ်းနိုင်မှာတိုင်းရင်းသားတွေနဲ့ငင်းကြိုင်ရေးအကျွမ်းမဲ့ငင်းကြိုင်ရေးရမှသားလျင် နောက်ဆုံးနိုင်မယ်အဲ့ဒါ၅နှစ်တန်တီ၁၀နှစ်တန်တီကြာမယ်သူမပြောနိုင်ဘူးလို့ဆိုရတယ်ဒီနေရာမှာကျွန်တော်မေးချင်တဲ့မေးခွန်းကစစ်တပ်ကြီးပြည်တွင်းချင်းချင်းရေးအတွက်အတားအဆီလားပြည်တွင်းချင်းကိုပန်ပိုးနေတာလားတကယ်တော့62ခုနှစ်စစ်တပ်ကအနာသိမ့်ပြီးတဲ့နောက်မှာတိုင်းရင်းသားအင်အားစုတွေပုံကံမှုတွေပိုပြီးများလာတယ်ဆိုပြီးတော့ကျွန်တော်တို့အထောက်အထားတွေ့ရပါတယ်။နောက်ပြီးတော့အဲ့မှာအနာသိမ့်ရဲ့ခံမှာဗိုလ်ချုပ်နေဝင်ကပြည်ထောင်စုပြိုကွဲတော့မှမို့လို့ဆိုပြီးတော့သူကစင်ကြီးပြီးခဲ့တယ်။သို့တော်လည်းပဲပြည်ထောင်စုပြိုကွဲနိုင်တဲ့အထောက်အထားအဲ့ဒီမှာတကယ်လည်းမရှိပါဘူး။အဲ့ဒါကိုသူတို့လုံခြံပြီးတော့သမိုင်းအချက်လက်တွေဖန်တီးပြီးတော့ရေးခဲ့တာအခုခါမှာလူတွေလေ့လာကြည့်နေတာကိုသိလာရပြီဖြစ်ပါတယ်။ဆိုတော့စစ်တပ်ဟာနိုင်ငံရေးကနောက်မဆုတ်သေးဘူးဒီပြည်တွင်းညီညာရေးပြဿနာရှိနေလို့ဆိုရကိစ္စနဲ့ပတ်သက်ပြီးတော့ဒေါက်တာရမျိုးသိန်းသဘောထားဘယ်လိုရှိပါလဲခင်ဗျာဘယ်လိုမြင်ပါလဲ
လက်ရှိပြည်တွင်းညီညာရေးပြဿနာကိုဖြေရှင်းဖို့မှာစစ်တပ်ဟာအဓိကအရေးကြီးတဲ့အခန်းကဏ္ဍမှာရှိတယ်ဆိုတာကိုကျွန်တော်ကတော့လက်ခံတယ်ဒါပေမဲ့စစ်တပ်ဟာနိုင်ငံရေးခေါင်းဆောင်တွေတိုင်းရင်းသားခေါင်းဆောင်တွေတိုင်းရင်းသားလက်နက်ကိုင်အစီခေါင်းဆောင်တွေနဲ့ပူးပေါင်းဆောင်ရွက်ပြီးတော့နိုင်ငံရေးဖြစ်စဉ်မှုတစ်ခုကိုပေါ်ဆောင်တဲ့နေရာမှာလက်တွေ့ကြကြခိတိရောက်ရောက်ပါဝင်နိုင်လို့ ਆ လေအရေးကြီးတယ်လို့ကျွန်တော်ကမြင်ပါတယ်။ဒါနဲ့တမတော်ကောက်ကိစ္စကဒီလုံးဝနိုင်ငံရေးကြတဲ့အခါကျမှတမတော်အနေနဲ့နိုင်ငံရေးတွေကခွက်ခွာမယ်လို့ပြောတဲ့အချက်ကနိုင်ငံရေးအခင်းအကျင်းရဆိုလို့ရှိရင်လက်တွေ့ကြဦးလို့ကျွန်တော်မြင်ပါတယ်။ဒါနိုင်ငံရေးကိစ္စဆွေးနွေးမှုနဲ့အမျိုးသားပြည်နယ်စစ်မျက်နှာလမ်းကြောင်းကိုအဟံသာတစ်စီတဲ့သဘောမျိုးဆက်ရောက်တယ်လို့လည်းကျွန်တော်ကမြင်ပါတယ်။နောက်ပြီးတော့တိုင်းပြည်ပြိုကွဲမှာဆိုလို့ဟလာစစ်တပ်ကနိုင်ငံရေးတွေကိုပါလာပါတယ်ဆိုတဲ့1962ခုနှစ်ထဲကအကြောင်းပြချက်ကိုအခု2015ခုနှစ်မှာထပ်ပြီးတော့တက်ပြီးဖြတ်ပြူလိုက်တဲ့သဘောမျိုးတက်ရောက်နေတဲ့အခါကျတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီအပြောင်းလဲနဲ့အမျိုးသားပြည်နယ်စစ်မျက်ရည်အတွက်အင်မတန်မှသိတာမြင်တာတဲ့အားနည်းချက်တစ်ခုနောက်ကျောင်းပြန်မှုတစ်ခုလို့ကျွန်တော်အဲ့လိုမြင်ပါတယ်
။ဒါတော့ဒီမှာအခုတိုင်းရင်းသားတောင်ဟိုင်းအင်အားစုတွေလက်နက်ကိုင်အင်အားစုတွေရဲ့သဘောထားကိုမေးလိုက်ရင်ကျွန်တော်တို့ဒီနေ့ကတကယ်မခေါ်တာသူတို့ဘက်ကစတန်ဘဲဖြစ်နေမှာဆိုလို့ပါကောင်ဖူနဲ့ဒီကောင်ဆောင်တွေနဲ့မကြခါတွေ့ဝါရဲပွင့်ပွင့်လင်းလင်းပြောရင်ငင်းညာရေးတွေ့ဆုံဆွေးနွေးပွဲအတွက်အဓိကခလုတ်ကသင်းအဟံအတာဖြစ်နေတာတက်မတော်ကြောင့်ပဲဆိုပြီးတော့တော်တော်များများပြောကြတယ်ခင်ဗျာဆိုတော့အခုလိုဘုချုပ်မှုကြီးမင်းအောင်နိုင်ကဒီကိစ္စငင်းညာရေးလုံးဝပြည်လည်မှစစ်တပ်ကနိုင်ငံရေးနောက်ဆုတ်မယ်ဆိုတဲ့စကားဟာခုနကဒေါက်တာရဲ့မျိုးသိန်းပြောသလိုပေါ့တွေ့ဆုံဆွေးနွေးရေးငင်းညာရေးရရှိရေးကိုဘယ်လိုရဲခက်မဲ့ထင်ပါစေကောင်ဖူန
ကျွန်တော်မြင်တာအရင်ပြောခဲ့တဲ့ဒီစစ်တပ်ခေါင်းဆောင်အသီးသီးရဲ့ပြောကြချက်တွေနဲ့သိပ်မကွာဘူးလို့တော့ထင်ပါတယ်။ဟိုပြောနေတာကတော့တိုင်းပြည်အေဂျင်မှဒါစစ်တပ်ကထွက်လို့ရမယ်။နောက်တစ်ခုကကျတော့ကျွန်တော်တို့တိုင်းပြည်မှာစစ်တပ်ရဲ့အခန်းကဏ္ဍအရေးကြီးသေးတယ်။ဆိုတော့ဒီအချက်တွေပါပဲသိတော့လဲထူးခြားချက်မရှိပါဘူး။ဆိုတော့ဒါပေမဲ့ခုနပြောတဲ့ဒီနေ့တိုင်းရင်းသားခေါင်းဆောင်တွေနဲ့ဒီငင်းရည်လုံးပဲကိစ္စပေါ့နော်။ဆိုတော့ဒီနေ့အချိန်မှာတော့ကျွန်တော်ထင်တယ်နှစ်ဖက်စလုံးကသူလဲသူ့ရဲ့အခြေအနေသူသိတယ်ကိုယ်လည်းကိုယ့်ရဲ့အခြေအနေကိုသိတယ်ဆိုတဲ့အနေထားမှာဒီနေ့ကတော့ငင်းညာရေးလုပ်ဖို့အကောင်းဆုံးအချိန်လို့ထင်ပါတယ်။ဟိုစစ်တပ်အနေနဲ့ကလည်းလက်တွေ့ကြကြစဉ်းစားပြီးတော့ဒီနေ့ငင်းညာရေးကိုအရယူသင့်တဲ့အချိန်လို့ကျွန်တော်ထင်ပါတယ
်။ဆိုတော့အခုဗိုလ်ချုပ်မှုကြီးမင်းအွန်လိုင်းပြောတဲ့စကားအရဆိုရင်အဲငင်းညာရေးဆွေးနွေးပွဲကပုံမှန်အတိုင်းဆက်တိုးမယ်ထင်သလား။သူကတော့ငါတို့ဘက်ကအလျှော့မပေးဘူးဒီလူတွေလက်နက်ကင်ထားတာအလုံးစွန်းမလို့ဆိုရဲ။အဲ့လိုပြောနေရင်တိုင်းရင်းသားရဲ့လိုအပ်ချက်ကတော့ရနိုင်မယ်ထင်ပါလားသူတို့ဆန္ဒပြသွားနိုင်မယ်ထင်လား
ဟုတ်ကဲ့ဟိုတခုကတော့အခုလက်ရှိညီညာရေးဆွေးနွေးပွဲဒီမှာဒီတက်မတော်ရဲ့အခန်းကဏ္ဍအရေးကြီးတာမှန်ပါတယ်ဆိုတော့ဒါပေမဲ့လက်ရှိဦးသိန်းစိန်ဦးဆောင်တဲ့အစိုးရနောက်တစ်ခါကျတော့ဒီလွတ်တော်ရဲ့အခန်းကဏ္ဍလည်းရှိလာပါတယ်ဆိုတော့ဒီအနေထားမှာတော့အလုံးသုံးပွင့်ဆိုင်ပေါ့နော်ဒီလိုအချိန်နေမှာဆွေးနွေးမှုတွေရဲ့ရလဒ်ကပိုအရေးကြီးတယ်လို့ကျွန်တော်ထင်ပါတယ
်နောက်တစ်ခုကဗိုလ်ချုပ်မှုကြီးမင်းအောင်ဟန်ကသူကလည်းသမ္မတလုတ်တင်နေပြည်သူကလက်ခံမယ်ဆိုရင်လုတ်မယ်လို့ဆိုတော့စစ်တပ်ကနေပြီးတော့စစ်ဘိုလ်ချုပ်ကတိုက်ရိုက်သမရဖြစ်လာခဲ့ပြီဆိုရင်မြန်မာနိုင်ငံရဲ့နိုင်ငံရေးမှာစစ်တပ်ရဲ့ခြေကုပ်ကပိုပြီးတော့ခိုင်မြဲသွားနိုင်တယ်လို့ရောစဉ်းစားစရာမဖြစ်နေဘူးလားခင်ဗျာဒေါက်တာရမျိုးသိန်
းကျွန်တော်မြင်တာတော့2015ရွေးကောက်ပွဲအလွန်မှာသမရကကွေးဦးစီးချုပ်ဘိုလ်ချုပ်ကြီးမင်းအောင်လိုင်းသမရဖြစ်လာနိုင်လို့အလားအလာနေတယ်လို့မြင်ပါတယ်တကယ်လို့သမတော်ကာကွယ်ရေးဦးစီးချုပ်ကနေပြီးတော့နိုင်ငံတော်သမရနေရာကိုရယူလာမယ်ဆိုလို့ရှိရင်နိုင်ငံတကာအတိုင်းအဝိုင်းမှာရောပြည်တွင်းမှာရောမြန်မာပြည်ရဲ့ဒီမိုကရေစီအပြောင်းအလဲပေါ်မှာရှိရင်းစွဲ တစိတ်တပြေတာယုံကြည်မှုနားလည်မှုလေးတွေဟာအကြီးအကျယ်ရောပါကြဆင်းသွားနိုင်တယ်လို့ကျွန်တော်ကမြင်ပါတယ
်။ဥက္ကဋ္ဌရဲ့သဘောထားနဲ့သိကြည့်ပါတဲ့ဒီကိစ္စမှာကာကွယ်ရေးဥစည်းချုပ်ကသမ္မတဆက်ပြီးတော့လှုပ်မယ်ဆိုရင်နိုင်ငံကအဆိုင်နိုင်ငံလည်းပဲနည်းနည်းတော့ပြန်စဉ်းစားလာမှာပေါ့ဒီလိုတွေမဟုတ်တော့ဘူးဆိုပြီးတော့ဒါပေမဲ့နိုင်ငံကအဆိုင်မထက်မြန်မာနိုင်ငံရဲ့လက်ရှိအခြေအနေကဒီမိုကရေစီလမ်းကြောင်းကပိုပြီးတော့နှုတ်ဆုတ်သွားတယ်စစ်တပ်ရဲ့ထိန်းချုပ်မှုကပိုပြီးတော့ခိုင်မြဲလာတယ်ဆိုတဲ့သဘောမျိုးဖြစ်မသွားနိုင်ဘူးလားခင်ဗျာ
ဒီဘူးကပြောရင်တော့ကျွန်တော်တို့ဒီမိုကရေစီကပိုခိုင်လာလေလေစစ်တပ်ရဲ့အခန်းကဏ္ဍကနောက်ဆုတ်ရလေလေကျွန်တော်တို့ပိုပြီးတော့ကျော်ရမယ်အနေထားဖြစ်ပါတယ်အဲ့တော့စစ်တပ်အခန်းကဏ္ဍတိုးယူမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ဒီမိုကရေစီကပိုခိုင်မာလာတယ်လို့ပြောဖို့ခက်ပါတယ်ဆိုတော့အဲ့လိုအနေထားမှာတော့ဒီမိုကရေစီကြီးကိုရှေ့ဆက်မယ်ဆိုရင်တော့စစ်တပ်ကဘယ်လိုအချိန်မှာကျွန်တော်တို့ရဲ့နိုင်ငံရေးကဏ္ဍတွေကဆုတ်ခွာမလဲဆိုတာစဉ်းစားမယ်အနေထားမျိုးဖြစ်တယ်လို့ထင်ပါတယ
်ခုနဒေါက်တာရန်မြို့သိန်းကပြောတယ်ဗိုလ်ချုပ်ဘူးကြီးမင်းအောင်လှိုင်သမ္မတဖြစ်လာမယ်အခြေအနေအလားအလာနည်းတယ်ဆိုတာဘယ်ပုံမှန်အမှုတီးပြီးသုံးသပ်တာလဲခင်ဗျာလူလူဆန္ဒကတကယ်လို့သူ့ကိုသိမကြိုက်လှဘူးဆိုတဲ့အတွက်ဆိုရင်တော့လူလူဆန္ဒဘာမှမအရေးမပါတာလူလူကိုယ်စားလှယ်ရဲ့သဘောထားလည်းဘာမှအရေးမပါဘူးသူ့ကိုစစ်တပ်ကိုယ်စားကထောက်ခံပြီးတော့လုပ်လိုက်ရင်လည်းဖြစ်နိုင်တဲ့ကိစ္စဆိုတော့ဒါတို့အမျိုးသမီးဘယ်လိုကြောင့်တွက်နိုင်ပါလဲခင်ဗျာအဲ့ဒီတွက်ပုံတစ်နည်းလေးပြောပြပါဦးခင်ဗျာ
လက်ရှိမြန်မာနိုင်ငံရဲ့အတင်ကူးပြောင်းရေးကာလပေါ့လေအထူးသဖြင့်2015ရွေးကောက်ပွဲကာလဟာအာဏာရပါတီအတွက်ကိုတက်မလို့အတွက်ကိုစိန်ခေါ်မှုတွေများတဲ့ကာလတစ်ခုလို့ကျွန်တော်ကမြင်ပါတယ်ဘာဖြစ်လို့လဲဆိုတော့2010ရွေးကောက်ပွဲတုန်းကဒီကြဘောအနိုင်ရမယ်လို့တော့ပြင်ဆင်ပြီးတော့မှဝင်ခဲ့တဲ့ရွေးကောက်ပွဲဖြစ်ပြီးတော့ဇာမင်း2015ရွေးကောက်ပွဲကတော့အဲလူလူကောင်းသောဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့အကြိမ်နဲ့ရှင်ပြန်ရမယ်ရွေးကောက်ပွဲဖြစ်နေတာကိုတွေ့ရပါတယ်အဲ့ဒီလိုနိုင်ငံရေးရဖြည့်လွယ်ရှလွယ်တဲ့အခင်းချင်းတစ်ခုကိုဖြတ်တန်းတဲ့ကာလမှာကျွန်တော်အမြင်အားဖြင့်တမတော်ကာကွယ်ရေးဦးစီးချုပ်နေရာမှာအခြားတစ်ယောက်ကိုတာဝန်ပေးခံထားတာမျိုးဖြစ်ဖို့အလားအလာနေပြီးတော့အဲ့ဒီ2015ရွေးကောက်ပွဲအလွန်ကာလကြော့ဖြတ်ပြီးတစ်နှစ်နှစ်နှစ်လောက်ကာလရောက်တဲ့အခါကျမှသာအဲဒီလိုစဉ်းစားမှုမျိုးဖြစ်နိုင်တယ်လို့ကျွန်တော်ကမြင်ပါတယ
်။ကျွန်သူကြီးရဲ့သဘောထားနဲ့သိကျင်ပါတယ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကသူကသမ္မတဖြစ်ချင်တယ်ဆိုတော့ဖြစ်နိုင်တဲ့အနေအထားနိုင်ငံခြားသတင်းဌာနတွေကတော့သူ့ကိုဘာမှ strong man လို့သုံးသပ်နေကြပါတယ်။ဆိုတော့ဖွဲ့စည်းပုံအခြေအနေအရဖြစ်ခြင်းလည်းဖြစ်နိုင်တဲ့အခြေအနေလည်းရှိနေလို့ထင်ပါတယ်။
ဘုရားမူကြီးမင်းအောင်လှိုင်မစသေးခင်ကလုပ်ခဲ့တဲ့အင်တာဗျူးမှာလည်းသူ့အနေနဲ့2016အလွန်ထိကဒီကာကွယ်ရေးဦးစီးချုပ်အနေနဲ့ဆက်ရှိမယ်လို့ပြောပါတယ်။ဆိုတော့အဲ့တော့ဒီလောလောဆယ်ရွေးကောက်ပွဲနဲ့ဒီကြားထဲမှာတော့သူ့အနေနဲ့ဟိုမပါဘူးဆိုတာတော့ဟိုသိကြတာပေါ့နော်။ဆိုတော့တစ်ဖက်မှာလည်းဒီအလွန်ကာလပေါ့။ဒီလွန်ကာလမှာတော့သူ့ကိုစစ်တပ်ကအနားယူပြီးတဲ့နောက်မှာတပ်မတော်ကနေပြီးတော့ကိုယ်စားလှယ်အနေနဲ့သူ့ကိုအဆိုပြုကောင်းလဲပြုနိုင်ပါတယ်။ဆိုတော့ဒါပေမဲ့ဒီပြီးခဲ့တဲ့ဟိုရွေးကောက်ပွဲအနေထားတွေပါလေအကုန်ပြန်ကြည့်တဲ့အနေထားမှာတော့ဒီလိုမျိုးဒီစစ်တပ်ကတက်လာတဲ့ဒီသမ္မတတစ်ယောက်ကအပေါ်မှာတရားစီတောင်းဝန်ယူလာတယ်ဆိုရင်တော့နိုင်ငံတကာထောက်ခံမှုတို့နောက်တစ်ခါကျွန်တော်တို့ legitimacy crisis လို့ခေါ်တဲ့ဟိုကျွန်တော်တို့တရားဝင်မှုရာပြဿနာရှိမှုလည်းရှိလာမယ်လို့တော့ကျွန်တော်မြင်ပါတယ်ခင်ဗျာ
ကျွန်တော်နောက်ဆုံးတစ်ခုမေ့ချင်တာကမြန်မာနိုင်ငံ2008ဖွဲ့စည်းပုံဥပဒေအရရွေးကောက်ခံရတဲ့ကိုယ်စားလှယ်မဟုတ်ရင်လည်းသမ္မတဖြစ်နိုင်တယ်မဟုတ်လားခင်ဗျာတော်တယ်မြင်တယ်
ဟုတ်ပါတယ်ဗျာဟုတ်ပါတယ
်ဆိုတော့အဲ့ဒီချက်တွေကပို့ပြီးတော့သူ့အတွက်ဖြစ်ချင်ရင်ဖြစ်ခွင့်ပို့ပြီးလွယ်မနေဘူးလား
အဲ့ဒီပုံမှန်ကတော့ကျွန်တော်အမြင်အားဖြင့်တမတော်ကာကွယ်ဦးစီးချုပ်တယောက်တည်းကိုပြည်သက်အခွင့်အရေးပေးထားတာမျိုးမဟုတ်ဘူးအဲသို့တော်လည်းပဲပြည်သူလူထုရဲ့မဲဆန္ဒရှင်တွေရဲ့တိုက်ရိုက်ထောက်ခံမှုနဲ့ရွေးချယ်တဲ့ပုံစံလိုတော့မြင်းဆုံနေတာတွေ့ရပါတယ်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့သူရင်အဲ့ဒီအချက်ကတော့မဆန်းဘူးလားခင်ဗျာလူတို့ကိုယ်စားလှယ်တောင်မဟုတ်တဲ့လူတယောက်ကသမ္မတဖြစ်ခြင်းဖြစ်ပန်ခွင့်ရှိတာနဲ့ပတ်သက်ပြီးတော့ဥက္ကဋ္ဌမှတ်ချက်လည်းကြားချင်ပါတယ
်ပြန်ကူပြောင်းရေးကာလကိုသွားနေတဲ့အနေအထားပါနိုင်ငံတကာကလည်းကျွန်တော်တို့မျက်လုံးတောက်ထောက်စောင့်ကြည့်နေတဲ့အနေအထားပါဆိုအဲ့ဒီအနေအထားမှာတော့ဒီလူလူကလည်းမရွေးကောက်မတင်ပြောက်ထားဘူးဆိုအဲ့ဒီအချိန်မှာဂျားတဲ့ကတယောက်ကသမ္မတဖြစ်လာမယ်ဆိုရင်တော့ခုနပြောတဲ့ဥပဒေအရတရားဝင်မှုပေါ့နော်ဒီပြဿနာတွေရှိလာတာဆိုဖြစ်ပါတယ်
ခုကြော်စန္ဒာတင်ဆက်ထားတဲ့မြန်မာအရေးသုံးသပ်ချက်ပါရှင်။မနေ့ပြန်ကြာရပရင်းနဲ့မနေ့ပိုင်းစီစဉ်မှာတော့အခုညပိုင်းမှာနားဆင်ခဲ့ရတဲ့ဒီဥကြော်စန္ဒာရဲ့မြန်မာအရေးသုံးသပ်ချက်ခန်းနာကိုပြန်ပြီးတင်ဆက်ပေးမှာပါ။လိုင်းတိုမီတာ24 40 48 50တို့ကနေဖန်ယူနိုင်ပါတယ်။ခုတော့လာမယ့်စနေနေ့ညတိုက်ရိုက်လေးလိုင်းစီစဉ်မှာဘာအကြောင်းဆွေးနွေးမလဲဆိုတာနားဆင်ကြည့်ရအောင်ပါရှင်။
ရရှိမြတ်ပြအခုဒီလာမယ့်2015နိုဝင်ဘာလအထူးထူးရွေးကောက်ပွဲကြီးမှာ
အတိုက်ခံမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကနေပြီးတော့ထင်ရှားတဲ့တက်ကြွလှုပ်ရှားသူတွေနောက်ပညာရှင်တွေအတော်များများပါဝင်ရှင်ပြိုင်ကြဖို့ရှိနေပါတယ်။ဒီချင်းနေဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီအကူပြောင်းအတွက်အားဖြစ်စေမလားအထောက်ပံ့ဖြစ်စေမလားဒါမှမဟုတ်ရင်ပဲဒီအာဏာရကြံ့ခိုင်ရေးပါတီဒါမှမဟုတ်အာဏာရအင်အားစုတွေနဲ့ထိတ်တဲဖြစ်ဖို့အတွက်လာလာစုတွေကဖြစ်မလာနိုင်ဘူးလားဒီအကြောင်းနဲ့ပတ်သက်လို့အခုလာမယ့်စနေညပိုင်းတဲ့အလီလိုက်အစီအစဉ်မှာဆွေးနွေးကြဖို့ရှိပါတယ်။ပါဝင်ဆွေးနွေးမိများလို့လည်းသွားရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်ကိုရဲ့အမြင်ကိုဆွေးနွေးလိုတာတွေနောက်မင်းများလိုတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီ VOE ကိုကြိုတင်ပြဖို့ထားလို့လည်းရပါတယ် VOE မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပါတယ် email လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမေးမြန်းကြမယ့်သွားရှင်တွေကိုကြိုဆိုပါရခင
်လာမယ့်စနေနေ့ည9:00တိုင်းရဲ့လေးလိုက်မှာဆွေးနွေးကြမှာပါရှင်ပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရယ်ခရောမြန်မာတခွင်ကဏ္ဍကိုနားဆင်ရပါမယ်ဒီတစ်ပတ်မှာတော့မြန်မာနိုင်ငံမှာ2012ခုနှစ်နစ်ဆန်ပိုင်းလောက်ကစပြီးတော့ကားတင်သွင်းခွင့်တွေဖွင့်ပေးလိုက်ပြီးတဲ့နောက်ကားဝယ်စီနိုင်သူတွေတဖြည်းဖြည်းများလာနေပါတယ်ကားပိုင်ရှင်တချို့ကတော့ဝါသနာပါသူချင်းစုပေါင်းပြီးတော့ပရဟိတလူမှုရေးလုပ်ငန်းတွေမှာကားတွေကိုအသုံးပြုလာနေကြတဲ့အကြောင်းကိုတော့ဒီတစ်ပတ်မြန်မာတခွင်စီစဉ်မှာ VOA သတင်းထောက်ကိုကောင်းစာဟိန်နဲ့အတူလေ့လာကြည့်ရအောင်ပါရှင်
မြန်မာနိုင်ငံမှာကိုပိုင်ကအသုံးပြုသူဦးရေဟာအရင်ကတည်းကပိုပြီးညပြလာပါရယ်ကိုကအမျိုးအစားလိုက်ကြတဲ့အသင်းအဖွဲ့လေးတွေဖွဲ့လာကြပြီးအခုဆိုရင်ကားအဖွဲ့လေးတွေတော်တော်များများရေကုန်မြို့တော်ဝိုင်မှာတွေ့နေကြရပါရယ်လူကြီးလူငယ်မရွေအသက်အရွယ်အပိုင်းအခြားမရှိပတ်ဝန်းလာကြတဲ့ဝါသနာတူကားအသုံးပြုသူတွေဟာဆိုရင်အသင်းဝင်အချင်းချင်းမိသားစုအတွင်းမြှထွေးမှုရှိကြပါရယ်အများအကျွတ်ပြုလုပ်ငန်းတွေကိုလည်းအသက်တရောထုတ်ဆောင်လျက်ရှိကြပါရယ်ကားအသင်းအုပ်စုလေးတွေနဲ့ပူပေါင်းပြီးရင်းရံတရေကင်းချင်းရေးအသိပညာပေးမှုလေးတွေလှုပ်ခြင်းအပြင်ရင်းရံတရေကင်းချင်းရေးချော့ချသွားနိုင်မယ်လို့တူရဲမှုမိုးကျော်ဟင်းကအခုလိုပြောပါရယ
်အခုတော့အခုဒီ CCN Club ပေါ့လေနော် Carina Club မြန်မာပေါ့သူတို့နဲ့ပူပေါင်းပြီးတော့အခုတို့ကရန်ရဲပြင်းချင်းအတွက်ကိုတို့ကပန်ဖလက်လေးတွေဝေတယ်ပေါ့နော်ဒီပန်ဖလက်လေးတွေမှာလည်းကိုတို့ရင်မောင်းနေလိုက်နာမယ်အချက်လေးတွေပါတယ်ဒန်းအသုံးပြုတွေလိုက်နာမယ်စီကန်းချက်လေးတွေပါတယ်ဒီလိုပူပေါင်းဆောင်ရွက်ခြင်းအပြင်ကိုတို့ရန်ရဲတွေညှော်နေပြီးတော့ပြင်းချင်းသွားမယ်လို့အကိုယုံကြည်တဲ့အတွက်ကြောင့်ဒါလေးတွေကိုတို့ပူပေါင်းဆောင်ရွက်ခြင်းဖြစ်ပါတယ်
ကားအုပ်စုတွေအားဆိုရင်မိသားစုတွေကဲတို့နှွေထွေးမှုရှိတဲ့အပြင်အသင်းဝင်အချင်းချင်းလူကြီးတွေကလည်းလူငယ်တွေကိုစောင့်ရှောက်သလိုအငယ်တွေကလည်းအသင်းကောင်းဆောင်တွေစကားကိုလေးလေးစားစားနဲ့နားခံနေရှိကြပါတယ်အသင်းအဖွဲ့တွေကတစုံတူလမ်းမကားချွေးဝင်းတာဖြစ်စေမြည်သည့်အခက်အခဲမဆိုအပြေလွာသွားရကူညီလေးရှိကြပါတယ်။နေကနေလာပြီးအသင်းဝင်တွေကဉာဏခေါ်ကုန်းနှံပူဆောင်ညွှန်ကြားမှုဦးစီးဌာနကိုလိုင်စင်လာဝင်နေဆိုရင်လည်းလိုအပ်တဲ့အကူအညီမျိုးတွေကိုပေးကြပါတယ်။ကားအဖွဲ့တွေကရန်ဖြစ်ဖို့လမ်းပေါ်မှာပြိုင်ပွဲမှုမဟုတ်တယ်လို့တစုံတရာအစီအမပြေမှုရှိခဲ့ရင်လည်းပြည်ထဲသည့်အထိတဖွဲ့နဲ့တဖွဲ့ညီနိုင်ပေးပါတယ်လို့ကရီနာကရက်မြန်မာရဲ့အုပ်ချုပ်ရေးတာဝန်ခံမတ်မွန်ကအခုလိုပြောပါတယ်
။အသင်းဝင်တိုင်းအားလုံးဟာမတို့သတ်မှတ်ထားတဲ့စီကဲချက်၁၀ချက်ကိုမလိုက်နိုင်ဘူးဆိုရင်စုပေးတံပေးစနစ်ရှိပါတယ်။နောက်ဟိုအစိုးရဌာနဆိုင်ရာအဖွဲ့အစည်းအခြားအရက်ဖက်အဖွဲ့အစည်းတွေနဲ့ပြဿနာဖြစ်တာမျိုးလည်းလက်မခံပါဘူး။မတို့ကားကလပ်ကကားကလပ်အသီးသီးတွေနဲ့လည်းအမတို့အချင်းချင်းဟိုပေါ့ပြဿနာတစုံတစ်ခုရှိရင်လည်း admin တွေစူပါဝီဖြည့်ရှင်းတာရှိပါတယ်။ကားဒီကရီနာကလပ်မြန်မာတစ်ခုရဲ့ပေါ့ပါတခြားကားကလပ်တွေ fit တွေမတူရေကားကလပ်တွေအများကြီးရှိပါတယ်။အဲ့ဒါကြီး admin တွေစုပြီးဖွဲ့စည်းထားတဲ့ group လည်းရှိပါတယ်။ကားကလပ်မြန်မာဆိုပြီးတော့အမတို့အဲ့ဒါလေး group i group မှာဥမာဟိုဘယ်ဘက်အဖွဲ့ရနေပေါ့နော် modifying အဖွဲ့လည်းရှိတယ်ဒီဘယ်သူရဲ့ကားဘယ်အဖွဲ့ရဲ့ကားကုန်းနံပါတ်ဘယ်လောက်နဲ့အမတို့ကားကလပ်ကုန်းနံပါတ်ဘယ်လောက်နဲ့အဆင်မပြေဘူးပြဿနာလေးရှိရယ်ဆိုရင် admin ချင်းချင်းအဲ့ wall မှာတင်ပြီးတော့အခုညီတောင်းပါတယ်ပြည်လဲတဲ့အထိအမတို့ admin တွေချင်းချင်းမမာရေးချင်းချင်းလိုက်ပြီးဖြည့်ရှင်းပေးရမျိုးရှိပါတယ်ဟိုရန်ဖြစ်ဖို့အမတို့လမ်းပေါ်မှာအလိုပြိုင်မောင်းမှုဟာတော့လုံးဝအားမပေးပါဘူး
အခုလူကားအုပ်စုလေးတွေရှိလာခြင်းကြောင့်ရလာတဲ့အကျိုးကျေးဇူးတွေနဲ့ပတ်သက်ပြီးကယ်ရီနာကလပ်မြန်မာရဲ့အသင်းဝင်တအူးဖြစ်သူမတ်နီမီမျိုးကသူ့ရဲ့အမြင်ကိုအခုလိုပြောပါရယ
်ဟိုပုံမှန်ဆိုရင်တော့ကားကလပ်တွေက racing ဆိုပြီးတော့တောင်တောင်ပြိုင်မောင်းမယ်ဆိုတာတော့ပဲကလေးတွေအမြင်ပါပေါ့နော်အမတို့ထက်အများကြီးငယ်တဲ့ဟို18 19 20တဲ့သူတို့စိတ်ထဲမှာရှိတယ်ဒါပေမဲ့ဒီကလပ်လေးတွေရှိခြင်းအားဖြင့်ဒီကားတစ်ခုရဲ့ဥပမာ maintenance ကအစကိုသူ့မှာဖြစ်ဖြစ်ပေါ်လာမယ်အခက်အခဲလေးအချင်းချင်းဝိုင်းဝန်းပြီးတော့ကူညီနိုင်တဲ့အပြင် sharing လုပ်နိုင်တဲ့အပြင်လိုအပ်လို့ရှိရင်အချင်းချင်းခက်ခဲကူညီမယ်နောက်တစ်ခုကကား club တစ်ခုနဲ့တစ်ခုပြန် join ပြီးတော့ car family တွေပြန်ဖြစ်လာတယ်အဲ့လိုပေါ့မတို့စီကိုလည်းတခြား club တွေကလည်းအဆက်အသွယ်အချစ်ခင်မပြတ်ပေါ့နော်ပုံမှန်အဲ့လိုမျိုးလေးတွေရှိကြတယ်ဆိုတော့မထင်တာကတော့ဒီရေရှည်အားဖြင့်ဟိုစီကန်းတကြလေးဖြစ်တဲ့အပြင်လူငယ်တွေကြားထဲမှာလည်းဟိုပြိုင်ကားသဘောမျိုးလည်းမဖြစ်ဘူးပေါ့အဲ့တော့ club အမျိုးမျိုးကသူ့စီကန်းနဲ့သူတောင်းနေတယ်လို့ထင်ပါတယ်
အသင်းအဖွဲ့တွေရာဆိုရင်ကိုယ့်အဖွဲ့တွေကအသင်းသားတွေအနည်းဆုံးက5သီး6သီးလောက်စုပြီးခရီးတို့ခရီးရှည်အပျော်အပါမိသားစုတွေနဲ့ဖျော်ဖွဲစားသွားတာပဲဖြစ်ဖြစ်အလူတန်းသွားတာပဲဖြစ်ဖြစ်သွားချက်လေးရှိကြပါတယ် နေရာဒေသမကြီးလိုအပ်တဲ့နေရာတွေမှာသူတို့တိုင်းနိုင်ငံသမီးအလူတန်းတွေပြုလုပ်တဲ့အပြင်အခြားနှလားတစ်ကြိမ်သွေးလူဒနာမျိုးတွေလည်းတွေ့ရပါတယ်။အခုလိုအသင်းဖွဲ့တွေရဲ့ရောက်မှပရိုက်တဲ့လုပ်ငန်းတွေပိုလို့ဖြစ်တယ်လို့မြန်မာ Honda Fit Club ရဲ့အသင်းဝင်တွေဖြစ်တဲ့ကိုညင်ကြီးလွင်နဲ့ကိုကျော်ဒီဇာကအခုလိုပြောပါတယ်
။ဟိုပရိုက်တဲ့နဲ့ပတ်သက်လို့ဆိုရင်ဒီကလန်ထဲရောက်မှကျွန်တော်လည်းပရိုက်တဲ့ဘလို့ဖြစ်တော့အားလုံးစုပြီးမိသားစုဒါအကုန်လုံးမိသားစုပုံစံပဲမိသားစုတိုက်နေတယ်ဆိုတော့ဝမ်းသာပါတယ်။ဟိုကိုကြီးဂျင်းနူးလည်းကောင်းတယ်။အရန်လောက်ရတဲ့စီးသီးနှလုံးညီညွတ်လည်းပါတယ်။တခုလုံးမယ်ဆိုတော့နောက်ကနေအဖွဲလိုက်ပါလာတဲ့ခံစားမှုမျိုးပေါ့အားလုံးမိသားစုစိတ်တယ်နဲ့ပေါ့ကိုတို့ဒါလုံးမဲ့ဒီဆက်ဒီကြောင်းမှာဘာလုံးမဲ့သူ့မဲ့ဆိုရင်အကုန်လုံးကအားသက်တရုံနဲ့ပါရှိပါအဲ့အတွက်လည်းဘုံဝမ်းမြောက်မှုပါ
အလူတန်းကြောင့်ဒီကားကလပ်ကလည်းမဟုတ်အပြန်လို့လူတန်းတန်းကျင်တယ်လို့ရှိလို့ရှိရင်လည်းသူ့ပါလေ
သူ့ပါလေ
ကျွန်တော်မှန်မှမဟုတ်လည်းပဲအစားကားကလပ်တင်ရတာသူကြပ
ါအခုလိုအသင်းဖွဲ့လေးတွေရဲ့လှုပ်ရှားမှုပုံရိပ်လေးတွေကိုကြည့်ပြီးအသင်းဝင်ဖြစ်ခဲ့ပုံကိုမြန်မာ Honda Fit Club ရဲ့အသင်းသားအသစ်ဖြစ်တဲ့ကို MC ပိုင်ကတော့
တော့အနေနဲ့ကဒီဆဲအောင်မလားဒီ group ရဲ့ဟောပေါ့ဒီအသင်းအဖွဲ့ပေါ့ဒီဟာရဲ့စီးလုံးညီညွတ်မှုလည်းဟိုတွေ့ရတယ်ဗျာဒီ page ဝင်ကြီးတော့လေအခုတော့ကျွန်တော်ကိုယ်တိုင်ကလည်းမမအောင်ဝင်နေတဲ့စိတ်ကလည်းဟိုရှိရပါပြီဟိုအပြင်ပါဗျာဒီကားလေးတွေကျွန်တော်တွေ့တယ်ပြီးတော့ဖေးထဲမှာဟိုလူပြောရမယ်ဟိုသူ့လုထားတဲ့ဟာလေးနေပေါ့ဒီစတီကာလေးရဲ့အဖွဲ့အကုန်လုံးအောင်ဟာပြောရမယ်ဟိုအရင်ကကြိုက်တယ်ဗျာအဲ့ဒါကြောင့်ကျွန်တော်ဒီ page ကိုကျွန်တော်ဒီထဲကိုမမရအောင် join တယ်ဒါပေမဲ့ဒီနေ့ကျွန်တော်ဒီမှာဖြစ်နေတော့ဝင်ဝင်ရောက်ပါတယ်
အသင်းဝင်တွေဆိုရင်ကိုအသင်းဖွဲ့နဲ့ကိုလိုအပ်တာလေးတွေအခက်အခဲလေးတွေပြည်လဲဝေမျှရင်ချင်းနဲ့အားရပြည့်စုံနေကြပါတယ်။လူမှုရေးလုပ်ငန်းတွေအလူတဲလုပ်ငန်းတွေကိုလည်းတစ်ဖွဲ့နဲ့တစ်ဖွဲ့ရှင်မြိုင်မှုလေးတွေရှိလာကြပါတယ်။အခုလိုကအသင်းဖွဲ့တွေဆိုရင်ကိုတက်နိုင်တဲ့အနေအထားကနေပရိုက်တဲ့လုပ်ငန်းတွေကိုဦးစားပေးအနေနဲ့လှုံ့ဆော်ကြဖို့ရှိတယ်လို့တာဝန်ခံတွေကပြောပါတယ်ခင်ဗျာ
။မြန်မာတခွင်အစီအစဉ်ကိုနားဆင်ခဲ့ရပါရှင်။ VOA American အတန်းကနေပို့ထုတ်နေညဖက်အတန်းလွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC ကနေတရရဲ့အတန်းလွင့်မင်းနေပါရယ်။ VOA ကို Internet ကနေပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်။သောတာရှင်တွေနားဆင်လို့ရတဲ့တဲ့ချင်းတွေတောင်းယူလို့ရတယ်ဆိုရင် VOA email လိပ်စာက burmese@voanews.com ဖြစ်ပါရယ်။စာတိုက်ကနေဆက်သွယ်လို့ရရင်တော့ VOA မြန်မာပိုင်းအစီအစဉ်စာတိုက်တက်တာအမှတ် 855 ပဟိုစာတိုက်ကြီးရန်ကုန်မြို့ကိုဆက်သွယ်နိုင်ပါရယ်။ဖုန်းနဲ့တက်ရိုက်ဆက်သွယ်လို့သူတွေအတွက်ကတော့1-3-2-3-1-9-9-9လေးကိုခေါ်ဆိုနိုင်ပါတယ်ရှင်ဒီနေ့ညပိုင်းအစီအစဉ်အဆုံးတက်ခင်မှာကြန့်ရှိနေတဲ့အချိန်တွင်တင်ပြချင်းချုပ်ကိုကောင်းလင်းကတလက်ကြီးညာပေးပါအောင်ရှင
်ဒီနေ့ငွေရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်လို့ရရှိထားတဲ့သဘောတူညီချက်ကထွက်ပေါ်လာမယ့်အကျိုးရလဒ်ပေါ်တန်တရားဖြစ်နေကြတဲ့မဟာမိတ်တွေကိုစီယုံမှုရည်ရွယ်ထားတဲ့ဒေတာရင်းခီးစဉ်တစ်စိတ်တစ်ပိုင်းဖြစ်အမေရိကန်ကာဝေးဝန်ကြီးအက်ရှ်ကတာဒီကနေ့ဆော်ရီအာရေဗျာနိုင်ငံမှာရောက်နေပါတယ်အမေရိကန်ကာဝေးဝန်ကြီးဟာဆော်ရီဗင်ဆယ်မန်နောက်ကာဝေးဝန်ကြီးတို့နဲ့လည်းတွေ့ဆုံမှုရှိပြီးဒီနောက်မှာတော့ဂျော်ဒန်နိုင်ငံကိုတစ်ခေါက်ပြန်သွားပြီးဂျော်ဒန်စစ်ဘက်ခေါင်းဆောင်တွေနဲ့လည်းတွေ့ဆုံဆွေးနွေးမှာပါအာဖဂန်နိုင်ငံမြောက်ပိုင်းကလူစီကားရဲ့ဈေးတစ်ခုတွင်ဖောက်ခွဲပစ္စည်းတွေအပြစ်တင်ဆောင်လာတဲ့ကားစင်းနဲ့အထက်ခံဘုံခွဲတက်ခတ်မှုတစ်ခုကြောင့်လူ19ယောက်ထက်မနည်းသေဆုံးပြီး35ယောက်လောက်ဒဏ်ရာရသွားတဲ့အကြောင်းရဲတပ်ဖွဲ့ကပြောပါရယ်မတီးမငင်ဖြစ်နေတဲ့ဖယက်ပြည်နယ်ကဒီကနေ့ဘုံခွဲတက်ခတ်မှုဟာစစ်သားတွေကိုပြစ်မှတ်ထားဖို့ရတဲ့အကြောင်းပြည်နယ်ဒုတိယရဲမှူးကြီးဘိုင်ယာလီယာဘာရှာယာကပြောဆိုခဲ့တာပါကုလသမဂ္ဂကတော့လူတက်တွေကိုတန်ဖိုးမထားတဲ့လုပ်ရည်အဖြစ်နဲ့ကြေညာချက်ထုတ်ပြန်ပြစ်တင်ပြောဆိုလိုက်ပါရယ်အခါရအချင်းပဲအဖွဲ့အတွက်နှစ်ပေါင်းများစွာအလုလုပေးနေသူတူကစီးရီးယားနိုင်ငံဆမတာမြို့နေသွားလာနေစဉ်ဒီလာဇမ်းမိုင်းတို့ကအမေရိကန်ရဲ့လေကြောင်းထိုးစစ်အတွင်းတည်ဆုံသွားတဲ့အကြောင်းအမေရိကန်ပင်ကုန်စစ်တာနယ်ချုပ်ကပြောဆိုလိုက်ပါတယ်တည်ဆုံသွားသူမူရှင်အယ်ဖာဒါလီယာကားနဲ့ခီးသွားနေတော့ဇူလိုင်လ၈ရက်နေ့ကပဲပြစ်ခတ်ခံခဲ့ရပါအခါရအချင်းပဲအဖွဲ့နဲ့ဆက်နွယ်တဲ့ကိုရဲတစ်ခုဖြစ်တဲ့ခိုရာဆန်အဖွဲ့ရဲ့ခေါင်းဆောင်ဖြစ်သူအယ်ဖာဒါလီယာအမေရိကန်ပြည်တော်စုနဲ့မဟာမိတ်တွေကိုပြစ်ပမှပြစ်မှတ်ထားတိုက်ခိုက်နေသူဖြစ်တယ်ဆိုပြီးတော့လေပင်ကုန်ကပြောဆိုခဲ့တာပါဂရိနိုင်ငံအတွက်ဥရောပကနေအရေးပေါ်ဗန္ဒရေးကူညီရရှိနိုင်မှုလိုအပ်တဲ့ဗန္ဒရေးနဲ့ဘန်လုံငန်းဆိုင်ရာဒုတိယအကြိမ်ပြည်ရင်ပြောင်းလဲအစီအစဉ်တွေအတွက် Great Review အမှတ်တွေအရေးပေါ်ဆွေးနွေးနေချိန်မှာပဲဝန်ကြီးချုပ် LSC Cyprus ကလည်းဘန်လုံငန်းရှင်တွေနဲ့ဒီကနေ့တွေ့ဆုံပါတယ်ဂရိနိုင်ငံမှာသတင်းသုံးဖက်ကြားပိတ်ထားခဲ့ရတဲ့ဘန်တွေကိုတော့တင်းနှလာနေတုန်းကပဲပြန်လည်ဖွင့်လှစ်ပေးခဲ့ပြီးမြေငွေချေးစီးဆင်းမှုတွေပေါ်မှာတော့ထိန်းချုပ်မှုတွေကလည်းဆက်လက်ထားရှိနေဆဲဖြစ်ပါတယ်ခင်ဗျာ
တဲ့အချင်းချုပ်ကိုကောင်လင်းဦးကကြီးညာပေးခဲ့တာပါရှင်ဒီကနေ့ညစီစဉ်ထုတ်လို့ရင်းမှုကကိုထက်အောင်ဖြစ်ပြီးတော့ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ် VOA American အတန်ရဲ့မနက်ဖက်အစီအစဉ်တွေကိုမြန်မာစံတော်ချိန်6နာရီခွဲနဲ့9နာရီခွဲအထိလိုင်းဒိုမီတာ24နဲ့40ရိုးကနေဖန်ယူနားဆင်နိုင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကြားမှာရှင်လာပါစေရှင် VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမအနားငလောက်ပါ
This program has come to you from the Voice of America, Washington.